Welcome to the Voice of America in Burmese.
Minimum in a Kimacha, Odashan Alo, BND, Kimwe Jabazi, Washington, Europe, VA, American Tangani, Natana Sete, much latte, Tanila name in a Kin season ago, Yamasan Rajiman, Chana Igani, Conan IT, Linometer, Dosan, Lees and Lees a ship, Telamita, Dia, Goose, Rugani, Tone and Bini Babi, Jama Kinu Taba. ဒီမနက်ကတနင်္ဂနွေနေ့မှာမြို့စီလိုင်ယန်စ်ဒီလုံးချက်တပိတ်ဆင်ရဲသူတွေကျောင်းဆရာဆရာမတွေဆရာဝန်တွေအပါအဝင်ဌာနဆိုင်ရာတွေကဝန်ထမ်းတွေအာနာသိမ့်ထားတဲ့စစ်တပ်ကိုအားခံတဲ့စီဒီအမ်အကြမ်းဖက်လှုပ်ရှားသူတွေဂျန်နရေးရှင်းစီလူငယ်အဖွဲ့တွေနဲ့အလွန်အသီးသီးကလူဒန်းစားမျိုးစုံဟာအာနာပိုင်းတွေဘက်ကဖြိုခွင်းမှုကိုရှောင်ရှားပြီးဆက်လက်ဆန္ဒပြနေကြတာဖြစ်ပါတယ်။ရန်ကုန် စ်ခတ်မှုကြောင့်တေဆုံးခဲ့တဲ့လူငယ်လေးနှစ်ဦးဟာအသက်20ဝန်းကျင်နဲ့ရှိသေးပြီးသူကရန်ကုန်နောက်ပိုင်းတပ်ကတို့ចောင်းသားသူဖြစ်တဲ့ញင်းကြီးအောင်ထက်နိုင်ဖြစ်ကြောင်းဘာကတများအဖွဲ့ချုပ်ကကြေညာပါတယ်။မန္တလေးမှာလည်းဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွင်းတဲ့အတွက်တနက်ထိမှန်သူနှစ်ဦးရှိတယ်လို့ဒေသခံကပြောပါတယ်။
အဲ့ဒါနှစ်ယောက်တယောက်ကသူ့နောက်မှာတယောက်ပါတယ်သူ့နောက်ကတယောက်ကဆိုင်ရသွားတယ်သူကဆိုင်ရလေးချရကလေးအမချင်းလဲသွားတာ
မနေ့လေးမှာဥကောင်းကိုတနက်ထိမှန်သူတယောက်နဲ့ရင်ဘတ်ကိုထိမှန်သူတယောက်တည်ဆုံးခဲ့ရတာပါပခုတ်ကူမှာလည်းရဲတွေပြစ်ခတ်မှုကြောင့်အနည်းဆုံးတဦးတည်ဆုံးပြီးအများပြားဒဏ်ရာရခဲ့ကြပါတယ်မြေချင်းသားဘက်မှာတော့အဖမ်းဆီးခံရတဲ့ဆန်းကပြသူ50နီးပါးရှိပြီးဒဏ်ရာရသူကအများပြားရှိတယ်လို့မြေချင်းသားတော်ကိုစလေးရကပြောပါတယ်မြန်မာနိုင်ငံတဝန်းစစ်တပ်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအာဏာပိုင်တွေဘက်ကပြစ်ခတ်နှိမ်နှင်းမှုကြောင့်တနိုင်ငံလုံးမှာဆိုရင်တော့လူ20ဝန်းကျင်တေဆုံးသွားပြီးအများအပြားအဖမ်းဆီးခံရတာပါမြန်မာနိုင်ငံမှာတနည်းတွင်လည်းငြိမ်းချမ်းစွာဆန္ဒပြတဲ့ပြည်သူတွေကိုအချမ်းဖက်နှိမ်နှင်းဖြိုခွဲမှုကြောင့်တေဆုံးမှုတွေနဲ့အပြင်းထန်ဒဏ်ရာရမှုတွေတိုးလာတဲ့အတွက်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကပြင်းပြင်းထန်ထန်ရှုတ်ချကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရစတက်ဖန်ဒူဂျာရစ်ကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ငြိမ်းချမ်းစွာဆန္ဒပြသူတွေကိုတည်ကြည်တဲ့အထိအင်အားသုံးနှိမ်နှင်းလာနဲ့ဖမ်းဆီးမှုတွေဟာလက်ခံနိုင်စရာမရှိကြောင်းလည်းပြောပါတယ်အခုလိုလှုပ်ဆောင်နေတာကိုနိုင်ငံတကာအတိုင်းအဝန်းကလည်းတညီတညွတ်ထဲတုံ့ပြန်ချဖို့တိုက်တွန်းသလိုမြန်မာပြည်သူတွေရဲ့ဆန္ဒကိုစစ်တပ်ကလေးစားရမှာဖြစ်ကြောင်းနိုင်ငံအလုံးကလည်းရှင်းရှင်းလင်းလင်းပြောကြားချဖို့အတွင်းမှုချုပ်ကတိုက်တွန်းလိုက်ကြောင်းလည်းပြောပါတယ်မြန်မာပြည်သူတွေကသူတို့ရဲ့ဆန္ဒအစ်စ်မှန်ကိုရွေးကောက်ပွဲနဲ့ပြောကြားခဲ့ကြတာဖြစ်ပြီးဒါကိုလေးစားဖို့နဲ့ဖိနှိပ်မှုတွေကိုရပ်တန့်ဖို့ပါတောင်းဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာငြင်းချမ်းစွာဆန္ဒထုတ်ဖော်နေသူတွေကိုစစ်အာဏာရှင်ဘက်ကတစ်ဖက်သက်တိုးပြီးရဲရဲစက်စက်ချေမှုန်းနေတာကြောင့်ကဘာကလည်းတုံ့ပြန်မှုတွေတိုးမြှင့်လှုံ့ဆော်ဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Thomas Andrews ကတနင်္လာနေ့မှာ Twitter ကနေပြောပါတယ်။ဒီလိုလောက်ရတွေကိုရှုံချကြအောင်ပါစက်နဲ့ပြောနေတာအတွက်ကြိုးစားပေးမယ်။အပြောနဲ့မလုံလောက်တဲ့လက်တွေလှုံ့ဆော်ဖို့လိုအပ်တယ်လို့ပြောကြလိုက်တယ်လို့ကြီးညာချက်တစ်ဆောင်ကိုပါထုတ်ပြန်လိုက်တာပါ။တနင်္လာနေ့မှာဆန္ဒပြပြည်သူအနည်းဆုံး18ဦးရဲတွေကြောင့်တေဆုံးခဲ့ရကြောင်းနဲ့ဒီရစ်မှုကင်းတွေကိုသူတို့မှတ်တမ်းတင်နေကြောင်းကြီးညာချက်မှာဖော်ပြပါတယ်။ဒါ့အပြင်စစ်ကောင်ဆောင်တွေကသူတို့ရဲ့ရက်ဆက်နိုင်တဲ့အတိုင်းအတာကိုပြသခဲ့တာဖြစ်ပြီးဒီကနေ့တော့သူတို့ဟာမြန်မာပြည်သူတွေကိုဆက်ပြီးသိစေအနိုင်ချက်မယ်ဆိုတာရှင်းရှင်းလင်းလင်းပြသခဲ့တာဖြစ်ပြီးဒါကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုအစိုးရခံစားတင်ပြမှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်မြန်မာစစ်တပ်ရဲ့တရားမဝင်အာဏာသိမ်းမှုကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးကလည်းကန့်ကွက်ကြဖို့အခုချိန်ဟာနိုင်ငံတကာရဲ့ပံ့ပိုးကူညီမှုကိုမြန်မာပြည်သူတွေအလိုအားဆုံးချိန်ဖြစ်တဲ့အတွက်အားလုံးကကိုယ်ညီကိုယ်ညွတ်ထဲတုံ့ပြန်ဆောင်ရွက်ကြဖို့တိုက်တွန်းတာပါ။စစ်တပ်ကအခုလိုချိန်မုံမှုတွေတိုးမြှင့်လှုံ့ဆော်လာတာအတွက်နိုင်ငံတကာအတိုင်းအဝန်းကလည်းတုံ့ပြန်မှုတွေတိုးမြှင့်ရမှာဖြစ်ပြီးနိုင်ငံအလုံးအနေနဲ့မြန်မာစစ်တပ်လက်နက်မရအောင်လုပ်ဖို့အာဏာသိမ်းမှုမှာပါဝင်ပတ်သက်နေသူတွေပြည်သူတွေကိုချေမှုန်းနေသူတွေကိုပြင်းပြင်းထန်ထန်ပြစ်မှတ်ထားအရေးယူဖို့စစ်ကောင်ဆောင်တွေနဲ့သူတို့နဲ့ဆက်နွယ်နေသူတွေရဲ့စီးပွားရေးဆိုင်ရာတွေကိုပါအရေးယူတန်းခတ်ဖို့တောင်းဆိုလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လည်းမြန်မာနိုင်ငံအခြေအနေသိရအောင်အရေးပေါ်အစည်းအဝေးခေါ်ပြီးလက်နက်ရောင်းချမှုတားမြစ်တာပြင်းထန်တဲ့တန်းခတ်မှုလုပ်တာICC နိုင်ငံတကာရာဇဝတ်ခုံရုံးကစစ်ဆေးဖို့ပြောတာပါဝင်လုံဆောင်ချက်တွေနဲ့တုံ့ပြန်နိုင်တယ်လို့ဖော်ပြထားပါတယ် မြန်မာနိုင်ငံမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရတအစိုးရအဖွဲ့အစည်းကစစ်တပ်အာဏာသိမ်းခဲ့တဲ့အတွက်ညီမျိုးစုံနဲ့တွန်းလှန်သွားမှာဖြစ်ကြောင်းအာဏာသိမ်းစစ်ကောင်စီကနေတာဝန်ရစဲလို့ကြေညာလာခံရတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ္မတိဦးကျော်မိုးထွန်းကပြောကြားလိုက်ပါတယ်။တမ္မတိဦးကျော်မိုးထွန်းကသူတက်နိုင်တဲ့ဘက်ကနေတွန်းလှန်သွားဖို့ဆုံးဖြတ်ထားတာဖြစ်ကြောင်းစနေနေ့ Reuters သတင်းဌာနကိုပြောကြားခဲ့တာပါ။တောက်ကြနေကအထွေထွေညီလာခံအစည်းအဝေးမှာစစ်တပ်အာဏာသိမ်းတာကိုအတိအမှန်မပြုဘဲ NLD ပါတီဥဆောင်တဲ့အစိုးရကိုဆက်ပြီးကိုစားပြုသွားမှာဖြစ်ကြောင်းတရားဝင်ကြေညာခဲ့တာဖြစ်ပါတယ်။တနင်္လာနေ့မှာတော့နယူးယောက်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်တမ်မကြီးဦးကျော်မိုးထွန်းဆက်လက်တည်ရှိမှာဖြစ်ကြောင်း CRPH ကကြေညာချက်ထုတ်ပြန်လိုက်ပြီးမြန်မာပြည်သူတွေကိုစားဂုဏ်ပြုကြောင်း CRPH ကဒေါ်စင်မအောင်ကအွန်လိုင်းကနေပြောကြားခဲ့ပါတယ်
။ဒီအားလုံးအာဏာသိမ်းစစ်ကောင်စီရဲ့အာဏာကိုပြန်ဆက်ပြီးတော့ဘာကူလာတမကအချင်းကြီးလာကြမှာဒီဒီလူရဲ့ကိုစားတိတိဒီကောက်တဲ့အစိုးရကိုစားချက်ချပေးတဲ့မြို့ရမြို့ကူလာတမကဆိုင်ရာမြမအနေနဲ့ကိုစားတဲ့တမ်မစီဦးကျော်မိုးထွန်းကိုမြမပြည်ညာကိုစားမှတ်တမ်းနဲ့ပုံကြီးကြောင်းပြောကြားလိုပါတယ
်တမ်မကြီးအနေနဲ့လည်းသူ့အနေနဲ့လက်ရှိမှာဒေါ်ဆန်းစုကြည်ကို NLD အစိုးရကချက်မှတ်ထားတဲ့နိုင်ငံခြားရေးအခြေခံမူတွေလမ်းညွှန်ချက်တွေအတိုင်းဆက်ပြီးလှုံ့ဆော်သွားဖို့ရှိကြောင်းနဲ့CRPH နဲ့ညှိနှိုင်းလှုံ့ဆော်သွားမှာဖြစ်ကြောင်း VOA ကိုပြောကြားခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျာရက်ကလည်းမြို့ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်နဲ့ပတ်သက်ပြီးအပြောင်းအလဲရှိကြောင်းဆက်သွယ်ပြောကြားချက်တစ်ခုမှမရရှိဘူးလို့ပြောကြားခဲ့တာပါ။
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 8.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 3905တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတင်းနာနေမနေ့ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်အရသာအစိုးရကိုဖမ်းဆီးဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာပြည်သူတွေဝန်ထမ်းတွေနဲ့အတူဒီဒီနိုင်ငံဆိုင်ရာမြန်မာတန်ယုံအနေနဲ့လဲ CDM လှုပ်ရှားမှုမှာပါဝင်ကြဖို့လန်ဒန်ရောက်မြန်မာနိုင်ငံသား30ဝန်းကျင်ကမြန်မာတန်ယုံကိုတနင်္ဂနွေနေ့ကသွားရောက်တိုက်တွန်းတောင်းဆိုခဲ့ကြပါတယ်ဖေဖော်ဝါရီ28ရက်နေ့ကမြန်မာတနင်္ဂနွေလုံးမှာလှုပ်ကြတဲ့ MACD ပြည်လုံးကျွတ်တပိတ်လူလူလှုပ်ရှားမှုကိုလုံခြုံရေးတပ်ဖွဲ့ကပြစ်ခတ်နှိမ်နင်းမှုအတွင်းအနည်းဆုံးလူ20ကျော်သေဆုံးခဲ့တာပါဒီလိုအခြေအနေမှာလန်ဒန်မြန်မာတန်ယုံဝန်ထမ်းတွေအနေနဲ့လည်းပြည်သူတွေဘက်ကရက်တည်ပြီး CDM လှုပ်ကြဖို့တွားရောက်တိုက်တွန်းချိန်မှာမြန်မာတမန်ကြီးဦးကျော်စွာမင်းတန်ယုံအဝထွက်လာပြီးမြန်မာထိပ်ပိုင်းခေါင်းဆောင်တွေနိုင်ငံရေးအရာညှိနှိုင်းအဖြေရှာဖို့သူ့အနေနဲ့တိုက်တွန်းတာကြောင့် CDM မှာပါဝင်နိုင်ခြင်းရှိမရှိတိကျတဲ့အဖြေပေးမသွားပေမဲ့မြန်မာနိုင်ငံကလမ်းတွေပေါ်ဆန္ဒပြမှုအတွင်ပြစ်ခတ်နှိမ်နင်းတာကိုတော့မတရားဘူးလို့သူငင်ကြောင်းပြောသွားတာကိုတမန်ကြီးနဲ့တွားရောက်တွေ့ဆုံရမှာပါဝင်ခဲ့တဲ့မပိုးဖြူတန် Facebook ကလွှင့်တဲ့ live video ဖိုင်မှာတွေ့ရပါတယ
်ကျွန်တော်တို့ကျွန်တော်အနေနဲ့ကတော့ကျွန်တော်လည်းဟိုတန်းတန်ကျွန်တော်ပြောပါတယ်ဤနန်းပြီးတော့ဆောင်ရကြပါတော့ကျွန်တော်ဤနန်းဆောင်လို့ရှိရင်ရှေ့မှာဖြစ်လာမယ်ပုံမှန်ကအများကြီးရှိတယ်အဲ့တော့ကျွန်တော်လည်းပြီးတယ်ဒီကြော်လည်းဒီဟာကိုကျွန်တော်ဟိုကျွန်တော်အနေနဲ့တန်းတန်ကျွန်တော်ဆက်ပြီးတော့ကျွန်တော်ကြိုးစားပါတယ်ကျွန်တော်ပြောတင်ပြပါမယ်ကျွန်တော်အစဉ်ကတော့ကျွန်တော်ပြည့်စံမယ်ဒီမှာ form တက်အောင်ဖြစ်တယ်ဟုတ်လားအဲ့ဒါဒီမှာဒီမှာရှိတဲ့လူကြီးတွေကပြီးတော့စဉ်းစားကြည့်။ဒီကိစ္စတော့ဘယ်လိုဖြစ်လဲ။ဒုက္ခလည်းကျွန်တော်ရှိနေတဲ့မှာဒီနေရာကဒုက္ခအခြေအနေအကြောင်းလို့ဆိုရင်ကျွန်တော်ဖြစ်မှာ။ကျွန်တော်ကတော့အသိပေးပါမယ်။ဟုတ်ကဲ့ကျွန်တော်လူသားတယောက်အနေနဲ့ပြောလို့ရှိရင်သူတို့ဆုံးသွားတာကျွန်တော်စိတ်မကောင်းဘူး။
တရား
သလားမတရားဘူးလားကျွန်တော်ကတော့အဲ့လိုသိပြီးတော့ဖိတ်လို့မမိ
ဘူးအဲ့ဒါလူတရားတရားရဲ့လို့တာမန်ကြီးကယူထားတော့
ဟုတ်မကြောရဘူးကြောရလားတာမန်ကြီး
တာမန်ကြီးကိုယ်စော်လေးကျွန်တော်စော်လေးကျွန်တော်တို့တော့ကျွန်တော်ယူသားသားနဲ့ကျွန်တော်တို့ပြောရတယ်တော့ထွက်တော့တာဟုတ်က
ဲ့
ကျွန်တော်တို့သိပြီးတော့ဒီပြောကြောင်းသူသတ်ပြတယ်မျိုးကျွန်တ
ော်လည်းပေါ့ပါကျွန်တော်
တို့မတရားပါဘူးဒါတော့မတရားပါဘူ
းကျေးဇူးပါကျေ
းဇူးပါကျွန်တော်ပြည်သူ့မှာ
လန်ဒန်မြန်မာတန်ယုံရှိဆန္ဒပြသူတွေဟာမြန်မာနိုင်ငံကဆက်အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲအတွင်းရဲနဲ့စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်တည်ဆုံသွားသူတွေရဲ့ဓာတ်ပုံတွေကိုတန်ယုံရှိခြားထားရင်းပန်းစည်းတွေဖျောင်းနိုင်နေနဲ့စူတောင်းမေတ္တာပို့သဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုပြန်လည်ရုပ်သိမ်းအဆုံးသတ်သွားစီရင်နဲ့ရွေးကောက်ပွဲအနိုင်ရကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ CRPH ကော်မတီကိုထောက်ခံကြောင်းအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ဖို့တ်ဝင်းရောက်မြန်မာနဲ့တိုင်းရင်းသားမိသားစုတွေကတနင်္ဂနွေနေ့နေ့လယ်ပိုင်းမြို့နယ်တရားရုံးရှိမှာဆန္ဒပြခဲ့ကြတယ်လို့ မြန်မာအရေးတက်ကြွလှူရှားသူဦးကျော်တက်က VOA ကိုပြောပါတယ
်လက်ရှိစီရဲမှာเนาะပတ်ပတ်ဆက်ဆက်နဲ့ရဲရဲဆက်ဆက်ကိုเนาะဖတ်ဖြတ်နေတဲ့ကိစ္စအရာဆိုရင်ကျွန်တော်ဒီဘက်ကအကြားပြရတဲ့အနေအထားပေါ့เนาะလူ20ကျော်25 26 29အဲ့လိုဝင်းကျင်မှာလူငယ်တွေတော်များပြေဆုံးနေကြီးကြာဆုံးနေကြီးဆိုတော့ကြားပြရတဲ့ကြောင့်တော်တော်ကြီးလက်စိတ်မကောင်းပါဘူးเนาะပြီးရင်ကျွန်တော်တို့ဒီဟာတွေအဲ့လိုဖြစ်တဲ့ကြောင့်နိုင်ငံတကာကလည်းဖိအားတွေပေးနေပါတယ်เนาะနောက်တစ်ခုကတော့ဗာလဲဆိုတော့CRPH ဆိုတဲ့နော်အခိုင်အနာကိုပါဝင်လာတယ်။အဲတော့ CRPH ကဒေါ်ဆန်းစုကြည်နဲ့သမ္မတကြီးဦးဝင်းဟန်ခံထားတဲ့အချိန်မှာဒါပြအစိုးရတရက်ထိကျွန်တော်တို့ကပြောတင်ထားတယ်။ CRPH ဆိုတဲ့ဒီအစိုးရကနေပြီးတော့ဆက်ပြီးတော့အပြည်သူဦးဆောင်နိုင်မယ်လို့ညွှန်တင်ထားတယ်။အဲတော့ဒီ CRPH ကိုအတက်နိုင်ဆုံးကျွန်တော်တို့ support လုပ်ဖို့တော့ပေါ့နော်အားပေးဖို့အတွက်လည်းကျွန်တော်ကြိုးစားနေပါတယ
်။အလားတူကနေဒါနိုင်ငံအော်တဝါမြို့မှာလည်းစနေနေ့ကချင်းတိုင်းသားအဖွဲ့တွေဦးဆောင်ပြီးကရင်ဗမာမွန်ရှမ်းတိုင်းသားတွေဟာရာသီဥတုအေးခဲတဲ့ကြားကပဲအော်တဝါမြို့လွတ်တော်အဆောက်အုံရှိသည့်လမ်းလျှောက်ဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေဟာအော်တဝါပါလီမန်ကနေပြည်ထောင်ရုံရှိသည့်တွားရောက်ဆန္ဒပြကြပြီးလူ250ဝန်းကျင်ရှိတယ်လို့သိရပါတယ်ခင်ဗျာဂျွန်ဆန်အန်ဂျွန်ဆန်ကိုဗစ်ကာကွယ်ထိုးစစ်ကိုအရေးပေါ်အသုံးပြုဖို့အမေရိကန်ပြည်ထောင်စုမှစနေနေ့ကခွင့်ပြုလိုက်တဲ့အတွက်အမေရိကန်ပြည်သူ9သိန်းကျော်အသက်ဆုံးရှုံးခဲ့ရတဲ့ကာယောဂါတပ်ဖြတ်ရေးမှာတတိယထိုးစစ်တစ်မျိုးရရှိသွားတာဖြစ်ပါတယ်။ဒီချိန်တွေပဲထိုးနှံမှုသာလိုအပ်တဲ့ဒီဆေးဟာစင်ကဲပြောင်းလဲလာတဲ့ဗိုင်းရပ်စ်မျိုးသစ်တွေအပါအဝင်ပြင်းထန်တဲ့ COVID-19 ရောဂါကိုထိထိရောက်ကာကွယ်နိုင်မှာဖြစ်တယ်လို့ FDA ခေါ်အစားအစာနဲ့ဆေးဝါးထိန်းချုပ်ရေးအဖွဲ့ကဆိုပါတယ်။ဒါပေမဲ့ virus တည်ရဲ့အန္တရာယ်ရှိနေသေးတဲ့အတွက်လူချင်းခက်ခွာနေတာလို့ကျန်းမာရေးစီမင်းတွေကိုဆက်လက်လိုက်နာဖို့လိုလိမ့်မယ်လို့တိုက်တွန်းထားပါတယ်ခင်ဗျာ
မန္တလေးမှာပြစ်ခတ်ခံရမှုကြောင့်တေဆုံးခဲ့ရသူ2ဦးရဲ့အကြောင်းဆရာဝန်နဲ့မေးမြန်းတင်ပြပေးမှာပါမတ်စုမြတ်မွန်ကမေးမြန်းထားပါတယ်ရှင
်ကျွန်တော်မန္တလေးမှာဒီလိုမျိုးတွေရောင်းတိုင်းကုနံလေးဆိုပြီးတော့ပေါ့နော်။ပေါ်လာတဲ့နေရာလေးရှိရတယ်ကြာ။ဒီနေရာကိုဟိုပေါ်လာတဲ့အခါကျတော့ကျွန်တော်တို့ဒီဆုံးနေရာမျိုးတော့ပေါ့နော်။ဒါတော့ဆက်လုပ်ပေးတယ
်။ဘလူတန်ရာတွေနဲ့ဟိုဆုံးသွားတယ်ဆိုတော့ဆရာပြောလို့ရလားဆရာ
။တယောက်ကတော့ဥကောင်းတန်ရာပေါ့နော်။ဥကောင်းကွန်ရာချင်းမှာဒီကျွန်တော်ခေါ်တဲ့ brain expo ပေါ့လေ။အနောက်ပေါ်နေရပေါ့။ပေါ်ပြီးကြည့်ထားတဲ့တန်ရာကောင်းတန်ရာပေါ့။နောက်တစ်ယောက်ကတော့ညာဘက်ရှိအောင်ရှိတဲ့ချမ်းမှာတန်ရာတွေ့ရပေါ့နော်။အဲ့ဒါတွေ့တယ်အဲ့အဲ့လာနှစ်ခုနဲ့ပဲ
ဆိုဘလို့ကြီးပြတ်ဖြစ်တယ်လို့ရောဆရာတို့ပြောလို့ရပါလားရှင
့်အဲ့လိုတော့အတိအကျပြောလို့မရဘူးကွာဥကောင်းဥကောင်းကွန်ပွင့်တယ်ပေါ့နော်အဲဒါကြောင့်ဘလို့ဖြစ်တယ်ဆိုတော့ဟိုဥပဒေရရှိပညာကဏ္ဍပြီးမှလည်းဒီ PM လုပ်ပြီးမှပေါ့နော် Post Warning Information လုပ်ပြီးမှလည်းဟောဒီလိုကကျွန်တော်တို့ထက်ကြံချင်းပညာရှင်ဖြစ်မှာပေါ့အဲ့လိုပြောလို့ရမယ
်တီပြုတ်နိုင်တဲ့နှစ်ယောက်ရဲ့သူတို့အသက်အရွယ်ရရောဘယ်သူတွေဘယ်ရွယ်လဲဆိုတော့ဆရာပြောလို့ရပါလား
အဲနှစ်ယောက်ကလေးမောင်လေးဟိုခံမှန်းပဲပြောလို့ရမှာနဲ့တရား။ဟောဘာကြောင့်သူရဲ့ဟိုပါတော့ဟိုရှင်မူသားချင်းအရင်းကြီးကကျွန်တော်တို့ဒီရောက်တဲ့ချိန်မှာမပါဘူးပေါ့နော်။ဒီရောက်ကခံမှန်းကြီးကတော့30%လောက်လို့ပြောရတယ်ဆိုပြီး။ဒီနေ့အဲတမင်ချင်းတွေပါတာတော့အဲနောက်ကလေးကလည်းအဲ့လိုပဲအဲဒီကြီးဖွဲ့ကခေါ်လာခဲ့တယ်ပေါ့။ခေါ်လာဆိုသူကလည်းခံမှန်းကြီးကျွန်တော်က20ဝန်းကျင်လောက်လို့ပြောနေတယ်20နဲ့10လောက်ပေါ့နော်။အဲ့လိုပဲတော့ပြောလို့ရမှာလေဦးလေး။ကောင်းခံမှန်းကြီးရဲ့မူသားကအတက်ကြီးရဲ့30%လောက်လို့သူတို့ပြောတယ်ပေါ့နော်။အဲတော့ဒီဘက်ညာဘက်ရင်ဘက်ကြီးရဲ့ကလီကတော့ကျွန်တော်တို့မှတ်တာ20 20လောက်လို့မှတ်နေပေါ့ဟုတ်ကဲ့
တချို့မှာ3ယောက်လို့ပြောနေလို့ဆရာအဲ့ဒါ3ယောက်ဆိုတာရောဆရာသိပါလား
အဲဒါ3ယောက်ဆိုကျွန်တော်တို့ဒီတော့မရောက်တော့ဘူးကျွန်တော်တို့တရင်နေတော့ကြားတယ်အဲ့လူတမီးတစ်ယောက်ထက်ရှိတယ်လို့တော့ကျွန်တော်လည်းကြားတယ်အဲ့ဒါတော့ကျွန်တော်တို့ဌာနကတော့မရောက်ဘူးပေါ့နော်ကျွန်တော်တို့ဒီတော့မရောက်ဘူးအဲတန်းချင်းကြီးတဲ့ရောက်ပါလိမ့်ကြားဟုတ်လေကိုကိုရိုင်းကိုဖန်းအပြင်းနဲ့နှစ်ယောက်ပဲပြင်တယ်ပေါ့နော်အယူသားနှစ်ယောက်ပဲကျွန်တော်တို့ကြည့်တယ်။ဒါယူသမီးတစ်ယောက်လည်းပါတယ်လို့ဆိုတယ်။အဲ့မဲ့အဲ့ဒါကတော့ကျွန်တော်တို့မပြောနိုင်ဘူး။ကျွန်တော်ပတ်တာလေ
။သောရရှင်များရှင်ကျွန်မသင်ကြီးထိုက်ပါပြည်အောင်စွန့်လွတ်တော်ကိုစားပြုကော်မတီ CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လျောင်ကိုဆက်သွယ်မေးမြန်းมาဖြစ်ပါတယ်ရှင်။ဟုတ်ကဲ့အဲ့တော့ဒီတင်းင်းကလေးတွေတော့ကမြန်မာနိုင်ငံမှာဆန္ဒပြပွဲတွေမှာအကြမ်းဖက်ဖြိုခွင်းခံရတာကြောင့်အနည်းဆုံး18ယောက်သေပါတယ်။နောက်ဒါစင်းနဲ့ချီပြီးတော့လည်းတန်ရာရထားပါတယ်ဆိုတော့ဒီပြည်တော်ဆွေးနွေးတော်ကိုစားပြုကော်မတီ C CRPH အနေနဲ့ဒီနိုင်ငံတကာရေးရာဌာနအနေနဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးနိုင်ငံတကာနဲ့ဗားဒီများဆက်သွယ်ဆောင်ရွက်နေပါလဲရှင်
။ကုလသမဂ္ဂလွန်ကြိုရေးကောင်စီကပုဂ္ဂိုလ်တွေနဲ့ကိုတဦးချင်းစီတွေ့ပြီးတော့ကိုကျွန်တော်တို့ဒီဟာကိုဒီလူမျိုးမြန်မာပြည်မှာဖြစ်ပျက်နေတဲ့နော်လူသားမဆန်တဲ့တနက်နဲ့အနိုင်ကျင့်တဲ့နော်ကိစ္စတွေကိုနော်လူတွေကိုပါလက်ပလာနဲ့လူတွေကိုနော်လက်နဲ့အနိုင်ကျင့်တဲ့ကိစ္စတွေကိုကျွန်တော်တို့တားဆီးသွားဖို့အတွက်ကိုကျွန်တော်တို့ဒါကုလသမဂ္ဂအာလုံချိုရေးကောင်စီကနံပါတ်တော့ပေါ့နော်ပြောလို့ချင်းအပွဲဝင်နိုင်ငံတွေရဲ့တူချင်းကိုယ်စားလှယ်တွေကိုတွေ့ပြီးတော့ဆွေးနွေးပွဲကိုရှိပါတယ်ဗ
ျဟုတ်ကဲ့ရှင်ဘယ်လိုစီစဉ်ထားပါသလဲရှင်တွေ့ဖို့စပြီပါပြီလား
ဟောတွေ့ဖို့စနေပါပြီဟုတ်တယ်ကျွန်တော်တို့သူတို့နဲ့ကတော့ပုဂ္ဂလိကတွေ့ဖို့အတွက်ကိုပဲကျွန်တော်တို့ကဖွင့်ရေးပေးနေတယ်လေဘာဖြစ်လို့လဲဆိုတော့ဥတော်မိုးထရဲ့ကဏ္ဍကဒီနေရာမှာအများကြီးဟိုနေရာရတယ်လေဆိုတော့ကျွန်တော်တို့အဲ့ဒါကိုဒီဦးချင်းစီကိုကျွန်တော်တို့ပုဂ္ဂိုလ်ရေးခင်မင်မှုရပါပြေဆုံးပြီးတော့ဆွေးနွေးကြဖို့ရှိတယ်ဗ
ျဟုတ်ကဲ့အဲ့တော့ဒီကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နဲ့မှာတရုတ်နဲ့ရုရှားလည်းပါပါတယ်ဆိုတော့သူတို့နဲ့ရောတွေ့မှာပါလားရှင
်ဟုတ်ပါတယ်အကုန်လုံးနဲ့တွေ့ပါပါတွေ့ပြီဆိုလို့ရှိရင်တော့15နိုင်ငံသူတို့နဲ့တွေ့မှာပ
ါဟုတ်ကဲ့ရှင်ဆိုတော့ဘယ်တော့လောက်တွေ့ပြင်မလဲရှင
်အဲ့ဒါကကျွန်တော်တို့အများဆုံးတွေ့ဖို့စီစဉ်နေပါတယ်ဖြစ်နိုင်လို့ရှိရင်ဒီနေ့ညနေ3:00မနက်ဖြန်လောက်တောင်တွေ့ဖို့ရှိနေပဲဗျရှိနေပြီဗျ
ဟုတ်ကဲ့ရှင်ဆိုတော့အဲ့ဒီမှာဒီဘလို့အချက်လက်တွေနဲ့တိုက်တွန်းသွားဖို့ရှိပါပြီ
။ဟောကျွန်တော်တို့ကတော့ဒီလိုမျိုးဥပဒေမဲ့လက်လွတ်စွဲလောက်ရက်တွေကိုအကောင်းဆုံးနဲ့အထူးအောင်ဆုံးကာကွယ်ပေးသွားဖို့တည်းစူးစမ်းတော့မှာပါ။ကျွန်တော်တို့ပြည်သူတွေတည်နေတာကိုကျွန်တော်တို့ဘလို့မှလက်မခံနိုင်ပါဘူး။နော်အဲ့တော့အထူးအောင်ဆုံးစူးစမ်းတော့မယ်ဆိုတော့ကျွန်တော်တို့ကကုလသမဂ္ဂမှာလုံရေးကောင်စီကိုခုနကပြောသလိုတင်သွားဖို့ရှိတယ်။နော်ဒါထက်ပိုပြီးတော့ပြင်းထန်တဲ့ရေးယူမှုတွေလည်းရှိနေမယ်။ဒါပေမဲ့အဲ့ဒါတွေကိုကျွန်တော်အခုချိန်မှာထုတ်ပြောလို့မရသေးဘူးကျွန်တော်တို့ရဲ့အဲစီစဉ်ထားတဲ့အစီအစဉ်တွေကိုပေါ့နော်အဲ့တော့အဲ့ဒါလေးကိုတော့ကျွန်တော်အခုချိန်မှာမပြောပြရပြင်တယ်ဟု
တ်ဟုတ်ကဲ့အဲ့တော့ဒီမြန်မာတမ္ပတ်ကြီးဦးကျော်မိုးထွန်းရဲ့အခန်းကဏ္ဍကအခုရောဒီ CRPH အနေနဲ့ဘလောက်ဟိုအသုံးတည်ပါသလဲရှင
်အာသူကကျွန်တော်တို့ရဲ့သူရဲကောင်းပဲဗျမြန်မာတိုင်းငံလုံးရဲ့သူရဲကောင်းပဲနော်ဘာဖြစ်လို့လဲဆိုတော့သူ့ရဲ့အခန်းကဏ္ဍကစိတ်ကိုအေးပါတဲ့အခန်းကဏ္ဍပေါ့ဒါတဲ့ကောင်စီကိုအရှိုက်ကိုထိုးလိုက်တာပဲဗျသူတို့ဘာမှလုပ်လို့မရတော့တဲ့အနေအထားမှာဖြစ်သွားပြီအခုနိုင်ငံတန်တမာရေးရမှာဘာဖြစ်လို့လဲဆိုတော့သူ့ကိုကျွန်တော်တို့ကအစားထိုးဖို့ဆိုပြီးတော့ကျွန်တော်တို့သူ့ကိုစစ်ကောင်စီကအစားထိုးဖို့ဆိုပြီးတော့အခုเนาะချားလူကြောက်ကိုခန့်အပ်မယ်ခန့်အပ်တယ်ဆိုလို့ရှိရင်လည်းဒါကဘလို့မှမဖြစ်နိုင်ဘူးဗျဘာဖြစ်လို့လဲဆိုတော့အဲ့ဒီလိုခန့်အပ်ဖို့ကလွယ်လွယ်လေးနဲ့မရဘူးအဲ့ဒီလိုခန့်အပ်ဖို့ဒီအစိုးရတရားရှိနေရမယ်အဲ့အစိုးရကနေပြီးတော့နော်အဲ့အစိုးရကိုနိုင်ငံတကာကအသိမှတ်ပြုထားတဲ့အစိုးရတရားရှိရမယ်ကုလသမဂ္ဂကအသိမှတ်ပြုတဲ့အစိုးရဖြစ်နေရအဲ့ဒီအစိုးရအဲ့ဒီလိုအသိမှတ်ပြုပြီးတဲ့အခါကျမှသာလျှင်နော်ဒီကုလသမဂ္ဂမှာရှိနေတဲ့ Presidential Committee လို့ခေါ်တယ်ဗျအဲ့ဒီ Presidential Committee မှာသူတို့ကအဲ့ဒါကိုတင်ပြရတင်ပြလို့ကုလသမဂ္ဂကလက်ခံတယ်ဆိုမှအဲ့ဒီပုဂ္ဂိုလ်ကဥကြုံမိုးထွန်းနေရာကိုသူက challenge လုပ်လို့ရသတိတော်လို့ရအသာထိုးလို့ရအသာထိုးဖို့တော့မှဒါလွယ်လွယ်လေးနဲ့မရသေးဘူးဆိုတော့အခုကတင်ဆိုရတစ်ကောင်စီရပါဗျာတစ်ကောင်စီကတရားဝင်အစိုးရပါလို့ဘယ်နိုင်ငံကမှအသိမှတ်မပြုထားဘူးလက်ရှိချိန်မှာနော်အဲ့တော့လက်ရှိချိန်မှာဘယ်နိုင်ငံမှအသိမှတ်မပြုထားတဲ့အစိုးရတရားအနေနဲ့ကုလသမဂ္ဂကိုယ်စားလှယ်ကိုခန့်အပ်ဖို့ဆိုတာဘလို့မှမဖြစ်နိုင်ကုလသမဂ္ဂကလည်းလက်ခံမှာမဟုတ်ဘူးနော်အဲ့ဒီလိုပဲနော်အမေရိကန်နိုင်ငံကလည်းလက်ခံမှာမဟုတ်ဘူးနော်အမေရိကန်နိုင်ငံကိုလာရောက်ဖို့ဆိုတော့လည်းမဖြစ်နိုင်ဘူးအခုလို့ဆိုတော့သူတို့ဒီဗီဇာဘယ်လိုမှရမှာမဟုတ်ဘူးဗီဇာမရလို့ Skype ကနေပဲဖြစ်ဖြစ် online ကနေပဲဖြစ်ဖြစ်လုပ်မယ်ဆိုလို့ရှိရင်လည်းဒါကဘယ်လိုမှမဖြစ်နိုင်ဘူးလို့ပဲကျွန်တော်ပြောပြရတယ
်ဟုတ်ကဲ့အဲ့တော့အခုဒီလုံခြုံရေးကောင်စီနဲ့အဖွဲ့ဝင်နိုင်ငံတွေနဲ့တွေ့ဖို့ကိစ္စမှာရောတန်မတ်ကြီးဦးကျော်မိုးထွန်းဘက်ကဆောင်ရွက်နေပါသလားရှင် CRPH ဘက်ကဘယ်လိုများပူးပေါင်းဆောင်ရွက်နေပါသလဲ
ဟုတ်တယ်သူကအဓိကလှုပ်ဆောင်တော့ပါပါကျွန်တော်တို့ကလည်းသူ့ကိုအမ်ကြံကြံပေးတာတွေနော်ပြီးရနေပြီးတော့ဝိုင်းဝန်းပန်ပွန်းတာတွေလုပ်နေပါတယ်နော်ကျွန်တော်တို့ဥပဒေပိုင်းဆိုင်ရာတွေနဲ့လည်းဥပဒေပညာရှင်တွေနဲ့လည်းဒါစကားပြောနေပါတယ်ဆိုတော့ဒါကအများကြီးကိုလားလာကောင်းနေတဲ့အနေအထားမျိုးတွေကျွန်တော်တို့တွေ့နေရတယ်လေ
ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့နိုင်ငံတကာဆက်ဆံရေးကိုယ်စားလှယ်ဦးထင်လင်းအောင်ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါလိမ့်ရှင်မင်္ဂလာပါရှင်ကျမအင်ဂျင်နိုင်ပါ မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြနေသူတွေကိုစစ်တပ်ဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကနေတနင်္ဂနွေနေ့ကပြင်းပြင်းထန်ထန်ပြစ်ခတ်အကြမ်းဖက်နှိမ်နှင်းမှုကိုICCနိုင်ငံတကာရာဇဝတ်ခုံရုံးတင်တရားစွဲနိုင်ရေးညှိနှိုင်းရှာကြိုးပမ်းနေကြောင်း
CRPH ကုလသမဂ္ဂအထူးကိုယ်စားလှယ်ဒေါက်တာဆဆာကဗီအိုအေကိုပြောပါတယ်ဒေါက်တာဆဆာနဲ့ဗီအိုအေဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင်ပထမအနေနဲ့ကတော့ဒီတရားမွေအာဏာသိမ်းစီကောက်စီဒီအကြမ်းဖက်အဖွဲ့အစည်းဖြစ်သွားပြီဆိုတာကိုတို့ရောနဲ့တို့ချိန်ညားတာပါဒီနေ့ကတော့တက္ကပါလောကကြီးနေပြီးတော့ဒီတရားမွေအာဏာသိမ်းစီကောက်စီဒီတကယ်ပြည်သူကိုဒုက္ခပေးပြီးတော့ ပြည်သူကိုတပ်ဖြတ်ပြီးတော့ဒီလိုနဲ့ဟိုလူမဆန်တဲ့လို့ရလို့ရဖြစ်တဲ့အတွက်ကြောင့်ဒီအနာသိစီကောက်စီဒီအဖက်အဖွဲ့စီဖြစ်သွားပြီဆိုတာကိုနံပါတ်၁အနေနဲ့တို့ဟာနဲ့တို့ချိန်ရတာပါအခုဆိုတော့လူမဆန်တဲ့လို့ရတွေကိုအနာသိစီကောက်စီကလုံထားတဲ့ဥစ္စာတွေနဲ့ပတ်သက်ပြီးတော့အီးမေးလ်ဟာကျွန်တော်မှာ1000ကျော်ရရှိပြီးတာဖြစ်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီ နိုင်ငံတကာအထူးသာသမာတိနော်CRPH ရဲ့အထူးကိုယ်စားလှယ်ဖြစ်တဲ့ပုဂ္ဂိုလ်အနေနဲ့ကျွန်တော်မှာတာဝန်အများကြီးရှိပါတယ်အဲ့ဒီအီးမေးလ်နဲ့တောင်းကြကိုကျွန်တော်ကအခုဆိုရင်တော့အပီပီဆိုင်ရာမှာရှိတဲ့ဒီဥပဒေချုပ်ချီသူဘာမောက်ခါတွေကိုကျွန်တော်တို့ဆွေးနွေးထားတာရှိပါတယ်ကျွန်တော်တို့ဟာ အမေတော်ဆဆူစီကဒီစီဘူချိုးတွေကိုထောင်မချဖို့ရအတွက်တိတ်ခါချပြီးတော့ကပလည်းမှာမရှိဖို့ရအတွက်သူတနိုင်စိုးကွယ်ခက်ဖို့ပါတယ်ဒါပေမဲ့လည်းသူတို့ကအခုကဒီလိုထားလို့နေတယ်ဆိုတော့အမှုကသူတို့မှာနိုင်ငံတကာအမှုကတုတ်ကိုလေးခုလောက်ရည်ဆိုင်ဖို့ရှိပါတယ်ဒါတွေကိုတော့ကျွန်တော်ဆက်လက်ပြီးတော့ကျွန်တော်အနေနဲ့ဒီနေ့အကြဖက်မှုနဲ့ပတ်သက်ပြီးတော့ဆက်လက်ဆောင်ရွက်သွားမယ်ဥစ္စာဖြစ်ပ
အပိုင်းမှာတစ်ဖက်ကကြတော့လေအဲ့ဒီစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကနေပြီးတော့သူတို့နိုင်ငံတကာတန်တမန်တွေကိုသူတို့ပြောင်းလဲခန့်အပ်တာတွေသူတို့လုပ်လာတာရှိတယ်ပေါ့နော်အဲ့ဒါတွေကရောသူတို့တကယ်လုပ်ပိုင်နေရှိသလားနောက်သက်ဆိုင်ရာနိုင်ငံတွေဥပမာကုလသမဂ္ဂဂျနီဗာဆိုလို့ရှိရင်ရောဒီစစ်ကောင်စီကအစ်စ်ခန့်အပ်မဲ့တန်တမန်တွေကိုသူတို့ကရောလက်ခံဖို့ရှိမလားပေါ့နော်အဲ့ဒီရဲ့လုံထုံးလုံကြီးကဘယ်လိုရှိလာမလဲရှင်
အဓိကတော့ကျွန်တော်တို့ဒီအာနာသိစီကောင်စီတရားမဝင်အဖွဲ့စည်းဖြစ်သွားတယ်ဆိုတာဒီနေ့ဒီတော့ထုတ်ပြန်ကြေညာလိုက်တယ်နော်သူတို့ရဲ့လို့ရဟာလို့ဝဒီဘာလဲအကြဖက်လို့ရဖြစ်နေတယ်ဆိုတာဟာကဘာကအမျက်စိမေးပြီးပါချီမရှိတော့ပါဘူးကျွန်တော်အာဆီယံနိုင်ငံဟာလည်းသူတို့ရဲ့စီကောင်စီတွေရဲ့ဆက်ဆံဖို့ဆက်ဆံနေကတီးတီးတာတာပြောင်းလဲသွားပါလိမ့်မယ်ဘာဖြစ်လဲဆိုတော့တွေးထက်ခိုက်ပြီးတော့ဖြစ်နေဆိုတာကတော့ကျွန်တို့ကလည်းမရမနာဆက်လက်ပြီးတော့သူတို့ကိုကျွန်တို့ဟာနိုင်ငံတကာစစ်ခုရုံးမှာချက်ချင်းအောင်အရေးယူနိုင်အောင်ကျွန်တို့လည်းဒီပြပြဆက်ကိုငှားထတာဖြစ်ပါတယ်ဒါလည်းလားချောက်တယ်အများကြီးရှိပါတယ်ဆိုတော့တကယ်လို့မြတ်သူတို့ကစာရွက်စာတမ်းမှာတော့သူပဲသူပဲဟာမောက်ဖြူမောင်းနေသူကမှဖိနေတာဖိနေခါခါချောက်ပါပါလိမ့်မယ်ဒါမှလည်းဆောက်ရှိပါသူတို့ဗီဇာပေးမှာမဟုတ်ပါဘူးပေးမှာမဟုတ်တယ်လို့သူတို့ကိုယ်တိုင်ကအပြစ်ထက်လာရတော့အဖခါပါလိမ့်မယ်အဲ့လောက်ဒီကောကနိုင်ငံတကာလည်းစောင့်ကြည့်နေတယ်ဆိုတာကိုဒီတရားမွေအာဏာသိမ်းစစ်ကောင်စီကမမေ့သင့်ပါဘူ
းတမကြီးကြီးဦးကျော်မိုးထိုးရဲ့အခန်းကဏ္ဍကိုဘယ်လိုဆက်ပြီးရှိလာမလဲရှင်သူကကုလသမဂ္ဂမှာပေါ့နော်တကယ်ကိုထူးထူးခြားခြားဖြစ်စဉ်နေနဲ့ရောတကယ်ကိုတတိရှိရှိနဲ့သူက NLD အရသာဆူရောက်ပဲဆက်ပြီးကိုစားပြုတဲ့တန်မတ်ဖြစ်ချိန်ညာသွားတယ်တစ်ဖက်မှာလည်းဒီစစ်အစိုးရကသူ့ကိုဟိုထုတ်ပယ်လိုက်တယ်ဆိုတဲ့ခါကျတော့သူ့ရဲ့အခန်းကဏ္ဍအခုဘလို့ဆက်ပြီးဖြစ်လာမှာရှင
်အဲ့ဒီအကြောင်းကိုပြောရရင်တော့ကျွန်တော်ဟာလီဗီးယားအကြောင်းကိုကြည့်ဖို့လိုပါတယ်လီဗီးယားနိုင်ငံမှာအာနာစီကာတာဖီဆိုတာရှိတယ်ကာတာဖီကတကယ်သားဆိုရင်တော့ဒီခုနစစ်ကောင်စီမှာခေါင်းဆောင်တွေနဲ့တူတူပါပဲသူကလည်းတကယ်အာနာစီဖြစ်ပါတယ်အဲ့လိုနဲ့သူကအာနာစီဖြစ်တာကိုမကြိုက်လို့ပြည်သူတွေသူကစာသားပြပြီးတော့အဲ့လိုဖြစ်နေတဲ့အချိန်မှာသူရဲ့တာသမာကြီးတွေနော်ကုလသမဂ္ဂမှာအမေရာတာအတာမရှိနဲ့အခုနလိုပေါ့နော်မြန်မာနဲ့သူတဲ့လူပြည်နိုင်ငံဆိုင်ရာကုလသမဂ္ဂမှာဥကျုံမျိုးထုတ်လို့ပဲသူတို့ကကာတာဖီကိုကဘာကုလသမဂ္ဂရဲ့ရှေ့မှောက်မှာသူတို့ကဒီနောက်ဆလုလိုက်တယ်လုလိုက်တဲ့အခါကျတော့ကာတာဖီကသူတို့ကိုမိတို့ကိုလူပြည်နိုင်ငံကကုဆလဲမဟုတ်တော့ဘူးလို့အလုပ်ချလိုက်ပြီလို့ပြောတယ်ဒါပေမဲ့လည်း အဲ့မှာရှိတဲ့ credential committee ကအစပါကအစပေါ့နော်ကုလသမဂ္ဂမှာရှိတဲ့အဲ့ဒီ mechanism ကသူ့ကိုပြောလိုက်တာနဲ့ကိုမရဘူးသူဖြုတ်တာမရဘူးတဲ့ဆက်လက်ပြီးတော့ Gaddafi မရှိတဲ့အထိကိုပဲသူတို့ကဒါအမှဆီဆက်လက်ဖြစ်နေတာပဲလို့ဒါကြောင့်မလို့ကျွန်တော်ပြောချင်တာကတော့ဦးကျော်မျိုးထွန်းဟာလည်းမြန်မာနိုင်ငံအမှချင်းအမေသာဆက်လက်ဖြစ်နေဦးမှာပဲပြီးတော့ကျွန်တော်ဟာဒီယာယီအစိုးရကိုဆက်လက်ဖွဲ့နိုင်တဲ့အချိန်မှာလည်းသူတို့ဒီယာယီအစိုးရရဲ့ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့ယာယီအစိုးရရဲ့တာအမကြီးဆက်လက်ဖြစ်နေဦးမှာပဲနိုင်ငံတကာမှာရှိတဲ့မြန်မာနိုင်ငံတာအမတွေအားလုံးဟာလည်းเนาะတာသမားတွေအားလုံးဟာလည်းပြည်သူလူထုဘက်မှာတရားမှတရားရပြီပါအဖအကြောင်းဆံမလို့ပါဘူးเนาะတလားနှစ်လားလောက်ပဲဖြစ်မှာပါเนาะဒီခြေတော်တွေ့မှာတော့တိခါပါရပ်တည်ပြီပါကျွန်တော်တို့ဒီ interim government လို့ခေါ်တဲ့ယာယီအစိုးရဟာလည်းမရှိမဖြစ်လိုအပ်လာပါလေလိုအပ်လာမှာဖြစ်ပါတယ်အဲ့လိုဖွဲ့တဲ့အချိန်မှာအဲ့ဒီကျွန်တို့ကနိုင်ငံတကာအစိုးရနဲ့လည်းတကပိနဲ့ပြောနေပါတယ်သူတို့ကလည်းမြန်မာနိုင်ငံတာယုတ်တွေကိုကာကွယ်ပေးမှာပါเนาะဒါတွေအားလုံးကလည်းဖြစ်လာနေပါတယ်ဒါကြောင့်မလို့ဘာမှမစင်နဲ့ကျွန်တော်တို့နဲ့အတူရပြီးပေးပါလို့လည်းကျွန်တော်အားလုံးကိုမေးတရားခံလို့ပါတယ
်ဟုတ်ကဲ့အဲ့မှာဒေါက်တာဆူဆာပြောသွားတဲ့ဒီဂျာပြအစိုးရဖွဲ့စည်းဖို့အစီအစဉ်ပေါ့နော်အဲအဲ့ဒါနဲ့ပတ်သက်ပြီးတော့ကျမတို့နော်ရှင်းပြလို့ရမှာရှင်
းအခုကလက်တွေ့ကအဲ့လိုဖြစ်နေတယ်လက်တွေ့ကပါလဲဆိုတော့အခုကဒီအာနာသိန်းတရားမဝင်အကြဖက်ဒီ terrorist organization လို့ဖြစ်လာတဲ့နော်သူတို့ဒီအာနာသိန်းရှီကောစီရဲ့လုံးပုံလုံးနီးဟာသူတို့နေပြည်တော်မှာပဲအမေပေးပြီးတော့နေပြည်တော်မှာပဲသူတို့လက်ထက်မှာရှိတာကတော့မြန်မာ MRTV တို့မြန်မာအလီတို့ဘာလို့ပဲရှိတယ်ဒါဘီသူတို့ရဲ့ဒီအစိုးရရတဲ့ရနေအလုပ်လဲပြည့်စုံနေပါပြီเนาะစေယုတွေပါလဲဘာမှအကြောင်းတွေသူတို့အကြောင်းဖွေးတွေပါလဲဖွေးတွေလဲသူတို့စာတာပြတ်တဲ့လူပဲပုံပေါ်လာမှာဖြစ်ပါတယ်သူတို့အလုပ်တိပါတယ်ဒါတော့ကျွန်တော်ပြောချင်မလို့ပါဘူးဒါဆိုရင်တော့ဒီတိုက်ပဲလဲပိုက်ချင်ပြီးတော့သူတို့ပြုတ်တာကိုစောင့်နေမလားဒါမဟုတ်ရင်တော့ကျွန်တော်သူတို့ကိုဒီပြည်သူလူထုတွေကိုလဲကျွန်တော်ဟာကူညီနိုင်တဲ့နေရာတွေအများကြီးရှိတယ်လို့ကမ္ဘာလိုချွေးကောင်စီမှာလဲဒီစီကောစီတွေကိုတရားဆွဲလို့ရအောင်တော့သူတို့အကြောင်းကိုပြောလို့ရအောင်ဘယ်လိုလဲကျွန်တော်ခုနလိုပေါ့ ICJ တို့ ICC တို့မှလည်းဒီအာနာတဲအကြဖက်စီကောစီခေါင်းဆောင်တွေကိုတရားဆွဲလို့ရအောင်တယူပြီးသွားအောင်ကျွန်တော်ချက်ချင်းဒီကြဖက်အစိုးရတော့လုံတယ်လို့ကျွန်တော်တော့ယူချင်တယ်ဒါအတွက်ကိုလည်းကျွန်တော်တို့အမြဲတမ်းပြောနေပါတယ်ဒါဆောင်ရွက်နေပါတယ်
ယာယီအစိုးရနဲ့အခုဒီပြည်ထောင်စုလွတ်တော်ကုစားပြုကော်မတီ CRPH နဲ့ကြာရောဘလို့ချိတ်ဆက်လှုပ်ရှားဖို့ရှိနေရှင
်ကျွန်တော်နားလည်တဲ့စကားနဲ့ပြောမယ်ဆိုရင် CRPH ကနေပြီးတော့အဲ့လိုယာယီအစိုးရကိုဖွဲ့ခွင့်ရှိတယ်သူတို့မှာယာယီအစိုးရကိုသူတို့ကဖွဲ့မယ်အဲ့ဒီသူတို့ဖွဲ့တဲ့အစိုးရကယာယီအစိုးရကနေပြီးတော့အလုပ်လုပ်မယ်ဒါပါပဲသူတို့ကနေပြီးတော့အဲ့ဒါကိုဖွဲ့ပြီးပြီဆိုတော့အဲ့ဒီဖွဲ့ထားတဲ့ရည်အစိုးရမှာတာဝန်ပြုဝစီပြီ
ဒေါက်တာဆဆာအနေနဲ့အခုလိုဒီညမာပိုင်းကိုအချိန်ပေးပြီးပြောကြပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ကျေးဇူးပါကျေးဇူးပါ
မြန်မာနိုင်ငံမှာဆရာနာသိမ့်မှုဆန့်ကျင်တဲ့တနင်္ဂနွေနေ့ကနိုင်ငံတော်ဆန္ဒပြပွဲတွေမှာပြစ်ခတ်ရိုက်နှက်ဖြိုခွင်းတာကြောင့်အနည်းဆုံး18ဦးသေဆုံးဒါဇင်နဲ့ချီထံရရခဲ့မှုနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေရဲ့တုံ့ပြန်ချက်တွေကိုစူးစီးတင်ပြပေးပါမယ်ရှင်ကျမသိန်းကြီးထိုက်ပါရွှေကောက်ပွဲကဖော်ပြခဲ့တဲ့မြန်မာလူထုရဲ့စံနာကိုလေးစားဖို့နဲ့ဖိနှိမ်နေတာတွေကိုရပ်ရမယ်ဆိုပြီးမြန်မာစစ်တပ်ကိုရှင်းလင်းပြသတဲ့သတင်းစကားပါနိုင်ရေးနိုင်ငံတကာအတိုင်းအဝိုင်းကတညီတညွတ်ထဲပါဝင်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတောင်းဆိုလိုက်ပါတယ်စံနာပြပွဲတွေကိုအကြမ်းဖက်ဖြိုခွဲမှုအပေါ်မှာလဲအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကအပြည့်အထံကန့်ကွက်ရှုတ်ချကြောင်းပြောခွင့်ရကတင်းင်းကနေနေမှာပြောပါတယ်ရင်းကျက်စွာဆန္ဒပြသူတွေကိုရိုက်နှက်ပစ်ခတ်ဖြိုခွင်းတာတွေတရားဥပဒေမဲ့ဖမ်းဆီးတာတွေကိုလက်မခံနိုင်ဘူးလို့လဲကုလသမဂ္ဂအထူးရင်မှုချုပ်ကကြေညာချက်မှာပြောဆိုထားပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂလူ့အခွင့်အရေးရုံးကလည်းဆန္ဒပြပွဲတွေမှာအကြမ်းဖက်ဖြိုခွင်းမှုနဲ့ပတ်သက်တဲ့ခိုင်မာတဲ့အချက်လက်တွေစုဆောင်ရရှိထားကြောင်းပြောပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးရုံးရဲ့ပြောခွင့်ရရာဘီနာရှန်ဒါစနီကအခုလိုပြောပါတယ်။
Sure, yes, we have received credible information. Yamaning and Masitaka, Chizan set Dona Tao, digging it, Nezo Lusashu, Tisongyade, Sure, Kaima Sitayade, three and tell let to Yashi Tabade. Now Nangatwanga, Murima, Pikerava, and Nezo Lutong, the Tanya Yade, a chelet to Yashi Tabade, a coup Chizani, the Chimave, Tikai Tanya Yamu, she to a Dulanese Pipade. Direka, the Chuye, Chinika, Suyanyade, Suragule. ที่ชี้ทาบาเดนอกถ้าอติเจ้าถัดตูลาเมอีกูไถ่แลมพี่บาเดลูပြောกุญญากาပြောเกราบาสานาปะบวยดิสะเก็บพี่เดนอกตะละตาอตวินตะนิงกะนุยนี่มาปิกะย้ายเนี่ยผุขึ้นหมู่กาอซูยาซงผิดเดลูแลกุลาตัมมะกาลูกขุนเยยงပြောกุญญากาပြောบาเด
What we have been seeing over the past month, ဒီနေ့မှာဆိုရင်အနည်းဆုံးလူတစ်ထောင်လောက်တရားဝင်တွေမဲ့ဖမ်းဆီးခံရတဲ့မှတ်တမ်းတွေရရှိထားပါတယ်။ဆရာဝန်တွေ၊ကျန်းမာရေးဝန်ထမ်းတွေ၊ကျောင်းဆရာ၊ဆရာမတွေ၊တက်ကြွလှုပ်ရှားသူတွေအတိုက်အခံနိုင်ငံရေးသမားတွေအကြောင်းလဲပြောဆိုဆွေးနွေးနေကြပါတယ်။လမ်းမာတွေပေါ်မှာဆန္ဒပြသူလူထုကကြီးထွားလာတာနဲ့အတူပဲစစ်တပ်ဘက်ကလည်းအင်အားပိုပြီးတုံးလာတာပါလို့ပြောကွင်းရကပြောခဲ့တာပါ။မြန ဒီအာနာသိစ်ချရတဲ့သတင်းအချက်လက်ခိုင်မာစိတ်ချရတဲ့ဖီလ်ရောဘတ်ဆန်ကလည်းတေဆုံးတရားရမှုတွေကိုချက်ချင်းမဲ့တမတမကြကြဆုံဆန်းစစ်ဆေးဖို့တောင်းဆိုထားပါတယ် ကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးတန်တမတွန်အန်ဒရူးစ်ကတော့ကမ္ဘာအတိုင်းဝိုင်းအနေနဲ့ပြောဆိုကန့်ကွက်ရှုတ်ချနေတာတွေကိုကျေးဇူးတင်ကြောင်းဒါပေမဲ့ပြောဆိုကန့်ကွက်နေုံနဲ့မလုံလောက်ကြောင်းပြောဆိုပြီးမြန်မာဆရာနာသိမ့်မှုအရေးလက်တွေ့ဆောင်ရွက်ကြဖို့နိုင်ငံတကာအတိုင်းဝိုင်းကိုတနင်္ဂနွေနေ့မှာတိုက်တွန်းထားပါတယ်ရှင်
အရှန်အရှိတောင်အရှာကြီးကကြံ့ကျင်သူပေါမောက်ခဒေါက်တာကောင်းကျစင်ကအရင်မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့အာဏာသိမ်းမှုတစ်ခုကိုမြင်တွေ့ခဲ့ဖို့သူဖြစ်ပါတယ်နော်အဲ့ဒီအာဏာသိမ်းမှုတွေအပြီးမှာတိုင်းပြည်ရဲ့စီးပွားရေးတွေကြာဆင်းရတယ်လို့ပြည်သူလူထုရဲ့တသက်ချောင်ချီးရေးမှာလည်းထိခိုက်နေတာတွေရှိခဲ့ပါတယ်အခုအာဏာသိမ်းမှုကိုရောအရင်အာဏာသိမ်းမှုတွေနဲ့တူမဲ့လို့ထင်မှားသ disappointing for everyone concerned, both people in Myanmar and also the outside world.
အခုအာဏာသိမ်းမှုကတော့အားလုံးအတွက်တော်တော်လေးစိတ်ပျက်စရာကိစ္စပါ။မြန်မာပြည်သူတွေအတွက်ရောပြင်ပကဘာကလူတွေအတွက်ပါစိတ်ပျက်စရာဖြစ်ပါတယ်။ COVID-19 ကိစ္စရောအာဏာသိမ်းတာရောနှစ်ခုစလုံးတစ်ချိန်နဲ့ဖြစ်နေတာဆိုတော့တိုင်းပြည်ရဲ့စီးပွားရေးအပေါ်ဘလောက်ထိခိုက်မလဲဆိုတာခံမှန်းတွက်ချက်ဖို့ခက်ပါတယ်။နှစ်မျိုးစလုံးကတော့ကောင်းတဲ့တည်ရောက်မှုတွေရှိမှာမဟုတ်ပါဘူး။စီဝါရီတိုးတက်မှုနှုန်းကျဆင်းမယ်လို့ခန့်မှန်းရပါတယ်။အာဏာသိမ်းမှုကြောင့်နိုင်ငံသားယဉ်ကျေးညွတ်နှံမှုရပ်ဆဲသွားမဲ့အပြင်ကိုဗစ် -19 ကြောင့်ကမ္ဘာစီဝါရီအခြေအနေနှေးကွေးတာကြောင့်လည်းမြန်မာစီဝါရီကျဆင်းမယ်လို့ခန့်မှန်းတာပါ။
တိုင်းပြည်ကိုလွတ်လပ်တဲ့ဒီမိုကရေစီနိုင်ငံဖြစ်စေခြင်းနဲ့မြန်မာပြည်သူတွေကသူတို့ရဲ့အိမ်မက်တကယ်ဖြစ်လာစေဖို့နိုင်ငံတကာအသိုက်အဝိုင်းရဲ့အားပေးထောက်ခံမှုကိုသိပ်ပြီးအားထားနေကြပါတယ်။တကယ်တကအတိုင်းဝိုင်းလို့ဆိုရမှာအမေရိကန်ပြည်ထောင်စုကုလသမဂ္ဂအဖွဲ့နဲ့အာဆီယံအဖွဲ့တို့လည်းအဲ့ဒီအထက်ပါပါတယ်။လောလောဆယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့မူဝါဒကမြန်မာနိုင်ငံပေါ်ဘလောက်ထိအကူအညီပေးနိုင်ပါသလဲ
။ Well, I don't think it's clear exactly what the current administration's policy is.
အနာသိနာဒေသရဘသိမကြသေးတာကြောင့်အခုချိန်မှာအမေရိကန်အစိုးရရဲ့မူဝါဒဘာလဲဆိုတာရှင်းရှင်းလင်းမသိရသေးပါဘူး။ဒါပေမဲ့ဒါကအနာသိမှုဖြစ်တယ်ဆိုပြီးတော့အမေရိကန်အစိုးရကဝေဖန်ရှုတ်ချသလိုစစ်အုပ်ချုပ်ရေးကောင်စီအဖွဲ့ဝင်တွေကိုလည်းတန်ခတ်ပိတ်ဆို့မှုတွေလုပ်ခဲ့ပါတယ
်။
ဒါပေမဲ့ရေရှည်မှာကဘာတွေဖြစ်လာမလဲ။ဒါကမေးစရာမေးခွန်းတစ်ခုပါ။အမေရိကန်ကွန်ဂရက်စ်ကလည်းတီးကြားတင်းကျပ်တဲ့တန်ခတ်ပိတ်ဆို့မှုတွေချမှတ်လာနိုင်ပါတယ်
။မြန်မာပြည်သူတွေအနေနဲ့ကုလသမဂ္ဂနဲ့အာဆီယံတို့စီကနေအားပေးထောက်ခံမှုနဲ့အကူအညီရမယ်လို့ကောပြောလည်နိုင်ပါသလား။
I think the best bet for resolving this crisis is actually
ဒီအကြတဲ့ကိုဖြစ်ရှင်းဖို့ကအကောင်းဆုံးနည်းလမ်းကတော့ဒီတွင်မှာမြန်မာစစ်တပ်နဲ့တောင်ဆန်းစုကြည်နှစ်ဖက်တွေ့ဆုံဆွေးနွေးကြဖို့ပဲဖြစ်ပါတယ်။ဒီတွင်မှာနှစ်ဖက်တွေ့ဆုံဆွေးနွေးပွဲတွေကိုအင်ဒိုနီးရှားနဲ့ထိုင်းအစိုးရတို့ကနေဂျာဝင်ဆောင်ရွက်ပေးနိုင်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကလည်းဂျာဝင်ဆောင်ရွက်နိုင်ပါတယ်။ဒါပေမဲ့ဒီလိုဆွေးနွေးပွဲတွေစဖို့ကဖြက်လိရှိပါတယ်
။ပြီးခဲ့တဲ့ရက်ပိုင်းကပဲအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးနဲ့မြန်မာစစ်ကောင်စီကခံထားတဲ့မြန်မာနိုင်ငံသားကြီးဝင်ကြီးတို့ ဘန်ကောက်မြို့မှာတွေ့ဆုံခဲ့ကြပါသေးတယ်။အဲ့ဒီဆွေးနွေးပွဲကတော့ရလဒ်ကောင်ထွက်လာနိုင်မယ်လို့မြင်မိပါသလား
But the amount of information
တပ်ပေါ်လာတဲ့သတင်းတွေရတော့တူတက်မှုကိုချက်ချင်းမမြင်တွေ့ရပါဘူးတူတက်မှုချက်ချင်းရလိမ့်မယ်လို့မမျှော်လင့်မိပါဘူးအာဆီယံအဖွဲ့တစ်ခုလုံးထက်အာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံချင်းစီကနေဒီကိစ္စပြဿနာကိုအမြန်ဆုံးဖြေရှင်းဖို့လိုလားနေတာကိုတွေ့ရပါတယ
်ဟုတ်ကဲ့အာနာသိမ့်မှုကိစ္စမှာတရုတ်နိုင်ငံရဲ့အခန့်ကဏ္ဍကိုပေါ်ရှင်းပြပေးနိုင်ပါသလားခင
် The Chinese public position has been to support internal dialogue
and to ကောင်းတာကတရုတ်နိုင်ငံရဲ့လူသိရှင်ကြားရည်တည်ချက်ကပြည်တွင်းနှစ်ဖက်တွေ့ဆုံဆွေးနွေးတာကိုထောက်ခံတာဖြစ်ပါတယ်အလားတူပဲပြည်တွင်းမှာပဲဒီပြဿနာကိုဖြေရှင်းနိုင်ဖို့အပြေရှားနေတဲ့အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့ရဲ့ဂျားဝင်ဆောင်ရွက်မှုတွေကိုလည်းထောက်ခံပါတယ်ဒါကတရုတ်ဘက်ကအတော်လေးတောင်းဝန်သိမှုကိုပြသနေတာဖြစ်ပါတယ်တရုတ်နိုင်ငံကမြန်မာစစ်တပ်ကိုအရင်တုန်းကပေးခဲ့သလိုမျိုးထောက်ခံမှုအပြည့်အဝမပေးတာကိုအံ့ဩဝမ်းသာမိပါတယ်ဒီတော့တရုတ်နိုင်ငံအမေရိကန်ပြည်ထောင်စုထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကဂျားဝင်ဆောင်ရွက်ပေးနိုင်တဲ့အခန်းကဏ္ဍမှာရှိနေပါတယ်
မြန်မာအကြက်တဲဖြစ်ရှိရေးကိစ္စမှာအမေရိကန်နဲ့တရုတ်နိုင်ငံတို့ပူးပေါင်းဆောင်ရွက်မယ်လို့ထင်ပါသလား
I think it would be a good idea if they did.
လက်တွဲအလုပ်လုပ်နိုင်တဲ့တနိုင်ငံနဲ့တနိုင်ငံဒီကိစ္စအကြောင်းဆွေးနွေးနိုင်ရင်အတော်လေးကောင်းပါပါမြန်မာကိစ္စမှာတရုတ်နိုင်ငံမပါရင်ဘာမှဖြစ်လာမှာမဟုတ်ပါဘူးအမေရိကန်တို့ကမူဝါဒတစ်ခုချမှတ်မယ်ဆိုရင်တရုတ်နိုင်ငံကိစ္စကိုလည်းထည့်သွင်းစဉ်းစားဖို့လိုပါတယ်ဥပမာပြောရရင်သမ္မတ George W. Bush လက်ထက်ကတန်ခတ်အေးအေးမှုတွေတင်းတင်းကြပ်ကြပ်နဲ့အများကြီးခြားထားပါတယ်။ဒါပေမဲ့ဒီလိုတန်ခတ်အေးအေးမှုတွေတရုတ်နိုင်ငံပါဝင်ခဲ့ခြင်းမရှိပါဘူး
။ကျေးဇူးတင်ပါတယ်ဒေါက်တာ Jackson ခင်ဗျာ။
Thank you.
ဒီ American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။သတင်းမီဒီယာလွတ်လပ်ခွင့်ဘာဆက်ပြီးဖြစ်လာနိုင်မလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင်။
ယမူမီယောင်းလိုင်းအာနာဘေးကြီးတည်င်းသုံးပတ်ကျော်ကြာဖေဗရူလာ25ညပိုင်းမြမရုပ်တံတည်င်းနဲ့26ရက်နေ့အစိုးရပိုင်တည်င်းတွေရဲ့ဖော်ပြချက်မှာတည်င်းစာဂျာနယ်တွေကိုချင်း600ရောက်တဲ့ထုတ်ပြန်ချက်တစ်ခုဖော်ပြလာတာတွေ့ရပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာဗဂျမူမီယောင်းလိုင်းဦးဆောင်တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကိုအာနာသိန်းအစိုးရအာနာသိန်းစစ်ကောင်စီဆိုပြီးမမှန်မကန်ရေးသားဖော်ပြနေကြတဲ့အကြောင်းအဲ့လိုသုံးလုံးဖော်ပြခြင်းမပြုဖို့ပြန်ကြိုင်ဝင်ဌာနကနေသတင်းမီဒီယာကောင်စီအပါအဝင်ထုတ်ဝေနေတဲ့သတင်းစာဂျာနယ်တွေကိုအကြောင်းကြားစာ၃ချိန်ပေးပို့ခဲ့ပြီးဖြစ်ကြောင်းဒါပေမဲ့တချို့သတင်းစာဂျာနယ်တွေဟာအာဏာသိမ်းအစိုးရအာဏာသိမ်းစစ်ကောင်စီဆိုပြီးဆက်လက်ရေးသားဖော်ပြနေကြတဲ့အပြင်လူလူစုဘူးအောင်ကြွမှုဖြစ်စေအောင်လဲရေးသားဖော်ပြနေကြကြောင်းတကယ်လို့အဲ့လိုဆက်ပြီးရေးသားဖော်ပြကြမယ်ဆိုရင်ဒီစဲဥပဒေနဲ့အညီအရေးယူမယ်လို့ဖော်ပြထားပါတယ်ပြန်ကြိုင်ဝင်ဌာနကနေသတင်းစာဂျာနယ်တိုက်တွေကိုအကြောင်းကြားတဲ့စာတွေမှာတော့ထုတ်ဝေခွင့်ပိတ်သိမ်းပြီးအထူးအရေးယူမဲ့အကြောင်းဖော်ပြထားတာတွေ့ရပါတယ်။မြန်မာနိုင်ငံမှာ February 1ရက်အာဏာသိမ်းပွဲပြီးနောက်သတင်းမီဒီယာအခြေအနေဘယ်လိုရှိနေပါသလဲ။ရှေ့မှာသတင်းမီဒီယာလွတ်လပ်ခွင့်ဘယ်လိုဖြစ်လာနိုင်မလဲဆိုတဲ့ကိစ္စလေ့လာတင်ပြသွားပါမယ်
။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဦးဆောင်တဲ့တက်မတော်ဟာ February 1ရက်မိုးမလင်းကြီးနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်နဲ့နိုင်ငံတော်ဝန်ကအစိုးရလွှတ်တော်တာဝန်ရှိသူတွေအပါအဝင်လူအများပြားကိုတပြိုင်တည်းဖမ်းဆီးပါတယ်။အဲ့ဒီလိုဖမ်းဆီးတာနဲ့တပြိုင်တည်းလုတာကတော့ရုပ်တံဌာနတွေကိုဝင်ရောက်စီးနှင်းထိန်းချုပ်လိုက်တာပါပဲ။အစိုးရပိုင်မြမရုပ်မြင်သံကြားသတင်းဌာနအဆောက်အုံတွေပုဂ္ဂလိကပိုင် Skynet နဲ့ MRTV4 ရုပ်တံဝင်တွေအားလုံးကိုတက်မတော်ကဝင်ရောက်စီးနှင်းထိန်းချုပ်လိုက်တာပါ။ Any low tension like the Anna Thank you Jenima, Nema Yogan Channel Line Abawi, Poklika free to air tolling ni Yogan Line, Along Yasangomare, Nauti Maro, Nema Yogangani, Demro by Nyauri Yogan the Ne Popya Jetrigo Tolling Gabi Nabai, Demro Baga Bede Drindri, Kobadaku, Yaiku Tolling, a char season we dig up chop ye that we a ye soya nemata signari go seize yuche tolling zira duyabare, a kuna so maro, nema ယုတ်တန်ဟာအာနာသိန်းစစ်ကောင်စီကလုံးဝထိန်းချုပ်ထားနိုင်တဲ့အခြေအနေကိုရောက်ရှိသွားပါပြီ။NLD အစိုးရလက်ထက်မှာခွင့်ပြုထားခဲ့တဲ့ free to air digital ယုတ်တန်လိုင်း၅လိုင်းရှိတဲ့အထက်ချော်ပြေရေးကိုပဲအဓိကအသားပေးထုတ်လွှင့်တင်ဆက်တဲ့ YTV, Channel K, 4Jung TV, Channel 3ခုကတော့နောက်ပိုင်းပြန်ပြီးထုတ်လွှင့်ခြင်းရပါတယ်။သတင်းကိုအဓိကထားတင်ဆက်တဲ့ DBB နဲ့မီစီမာ Channel တွေကိုနောက်ပိုင်းပြန်ပြီးထုတ်လွှင့်ခွင့်ပေးပါတယ်။MRDV4အုပ်စုကတော့ပုံမှန်သတင်းထုတ်လွှင့်တာကိုရပ်ဆိုင်ပြီးဖြိုပြင်းအစီအစဉ်တွေကိုပြန်စီစစ်ပြီးမှထုတ်လွှင့်ပါတယ်။ထုတ်လွှင့်မှုပိတ်ပင်ခံလိုက်ရတဲ့အထက်မှာစမ်းကြေသောကံကြမ္မာလို့နာမည်ရတဲ့ကိုရီးယားရုပ်သံဇာတ်လမ်းတွဲတောင်ပါဝင်ခဲ့ပါတယ်။ပြည်သူတွေကချစ်ခင်တဲ့ဒုံယီလို့ခေါ်တဲ့မင်းသမီးတစ်ပါးဇာတ်ကြောင
စကိုင်းနဲ့သတင်းဌာနကတော့သူ့ရဲ့ဂျေရုဆလောင်လိုင်းမောင်းများစွာတွေက CNN BBC World အပါအဝင်နိုင်ငံတကာသတင်းဌာနတွေရဲ့ channel တွေထုတ်လွှင့်မှုကိုရပ်ဆိုင်းလိုက်တာတွေ့ရပါတယ်။အာနာသိမီနောက်ထုတ်လွှင့်ခွင့်ရပ်ဆိုင်းခံထားရတဲ့မန္တလေး FM အပါအဝင်ပုံလိကရေဒီယိုလိုင်းတချို့ကိုလည်းနောက်ပိုင်းပြန်ပြီးထုတ်လွှင့်ခွင့်ရတာတွေ့ရပါတယ်။ဒါပေမဲ့သတင်းတွေရေဒီယိုအစီအစဉ်တွေမပါဝင်တော့ဘဲသချင်းတွေကိုပဲထုတ်လွှင့်တာကြားကြရပါတယ်။
ဒီအခြေအနေတွေကိုကြည့်ရင်အာနာသိန်းစစ်ကောင်စီအနေနဲ့မြန်မာနိုင်ငံမှာထုံးလွှင့်နေတဲ့ရုပ်သံနဲ့ရေဒီယိုလိုင်းအားလုံးကိုကောင်းကောင်းထိန်းချုပ်ထားနိုင်ပြီဖြစ်တာကိုတွေ့နိုင်ပါတယ်။ရုပ်သံနဲ့ရေဒီယိုမှာသတင်းမီဒီယာလွတ်လပ်ခွင့်လုံးဝတွေ့မြင်နိုင်တော့မှာမဟုတ်ပါဘူး။ဒါတွေမကမြန်မာနိုင်ငံကသတင်းမီဒီယာအားလုံးနီးပါးနဲ့မြန်မာဘာသာနဲ့ထုံးလွှင့်နေတဲ့နိုင်ငံခြားသတင်းဌာနတွေအခြေပြုရာပလက်ဖောင်းကြီးတစ်ခုဖြစ်တဲ့ Facebook စာမျက်နှာကိုလည်းပိတ်ပင်လာတာတွေ့ကြရပါတယ်။မြန်မာပြည်သူတွေအတွက် Facebook စာမျက်နှာဟာသတင်းမီဒီယာတွေဖတ်ရှုရာ platform တင်မကအချင်းချင်းဆက်သွယ်တဲ့လူမှုကွန်ရက်အဖြစ်တွင်တွင်ကြဲကြဲအသုံးပြုနေကြတာဖြစ်လို့ VPN လို APP မျိုးကိုကြားခံပြီး Facebook ကိုမရရအောင်သုံးကြတာတွေ့ကြရပါတယ်။အာဏာပိုင်တွေအနေနဲ့ Facebook ကိုလုံးဝကြီးမရအောင်သုံးမရအောင်ပိတ်ပင်တာမျိုးလုပ်လို့မရပေမဲ့ကြီးမားတဲ့သတင်းမီဒီယာဖိနှိပ်မှုအဖြစ်တော့မှတ်တမ်းကြံရည်မှာဖြစ်ပါတယ်။ရုပ်သံရေဒီယိုတွေကိုလုံးဝထိန်းချုပ်လို့ပြီးသွားတဲ့အခါအခုနောက်ဆုံးအာဏာပိုင်တွေဟာသတင်းစာဂျာနယ်စတဲ့ပုံနှိပ်မီဒီယာတွေဘက်ကိုလှည့်လာတာဖြစ်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းပွဲဖြစ်ပွားပြီးနောက်တနေ့ကစပုဂ္ဂလိကသတင်းစာဂျာနယ်တွေဟာဆီယာနာသိမ်းမှုအဖြစ်ရဲရဲတင်းတင်းဖော်ပြကြတာကိုတွေ့မြင်ကြရပါတယ်။နောက်ပိုင်းမှာလည်းသတင်းတွေကိုလွတ်လပ်ခွင့်အပြည့်ယူပြီးဖော်ပြကြတာကိုနေ့စဉ်ရက်ဆက်တွေ့မြင်ကြရပါတယ်။အာဏာပိုင်တွေဘက်ကထုတ်ဝေခွင့်ပိတ်သိမ်းမယ်။ဥပဒေအရအရေးယူမယ်လို့ချိန်ချောင်းနေချိန်ထိပုဂ္ဂလိကသတင်းစာနဲ့ဂျာနယ်တွေဟာဒီကနေ့အချိန်ထိအကြောင်းအရာမရှိဘဲဖော်ပြနေကြသေးပါဒါရီမကအာနာပိုင်တွေရဲ့အာနာသိန်းအစိုးရအာနာသိန်းစစ်ကောင်စီလို့မခေါ်ပါနဲ့ဆိုပြီးညွှန်ကြားလာတာဟာ2008ဖွဲ့စည်းပုံသတင်းမီဒီယာဥပဒေတွေနဲ့ကိုက်ညီမှုမရှိပါဘူးဒါကြောင့်လွတ်လပ်တဲ့သတင်းမီဒီယာတွေအနေနဲ့ကိုဖော်ပြတဲ့အကြောင်းအရာနဲ့အသုံးနှုန်းတွေကိုသတင်းမီဒီယာကျင်းဝင်းနဲ့အညီလွတ်လွတ်လပ်လပ်ပဲဆက်ပြီးရေးသားဖော်ပြကြမယ်လို့တီရင်းသတင်းမီဒီယာ40ကျော်ကစူပေါင်းသတင်းထုတ်ပြန်ခဲ့ကြတာကိုလည်းတွေ့ကြရပါတယ်
ဘယ်လိုပဲဖြစ်ဖြစ်အာနာသိန်းစစ်ကောင်စီဘက်ကတော့ခုလိုပုံနှိပ်နဲ့အွန်လိုင်းမီဒီယာတွေရဲ့လွတ်လပ်စွာရေးသားထုတ်လွှင့်နေကြတာကိုသိပြီးကြာကြာသီးခတ်နေမဲ့အခြေအနေမတွေ့မမြင်ကြရပါဘူးသိမကြခင်သူတို့ပြောသလိုအရေးယူမှုတွေဆောင်ရွက်လာလိမ့်မယ်လို့မျှော်လင့်ရပါတယ်ဒီအခြေအနေအားလုံးကိုခြုံငုံသုံးသပ်ကြည့်ရင်အာနာသိန်းစစ်ကောင်စီဟာသတင်းမီဒီယာတွေနဲ့ပလက်ဖောင်းတွေကိုအပြည့်အဝထိန်းချုပ်လုပ်ပုံရပြီး2010ခုနှစ်ရှေ့ပိုင်းဆရာနာရှင်တွေလက်ထက်ကအတိုင်းမီဒီယာလွတ်လပ်ခွင့်ကင်းမဲ့ပြီးတရေအမောင်ချတဲ့ခစ်တခစ်ကိုပြန်ပြီးခေါ်ဆောင်သွားဖို့ကြိုးစားနေတာကိုတွေ့မြင်နေရပါကြောင်းသိပြလိုက်ရပါတယ
်ဖြစ်ပါစေတော်ရရှိမရှင်
video ကိုရေးလာတဲ့သတင်းရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ video မြန်မာဝိုင်း Facebook စာမျက်နှာမှာလာပြီးတော့ရေးကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့ video တွေချစ်သတင်းရှင်တွေကိုမြစ်တာတေးလက်ဆောင်မြန်မာသတင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါရဲ့နော်။အခုတော့မင်္ဂလာရှိတဲ့နေ့တစ်နေ့ဖြစ်ဖို့နှုတ်ဆက်ပေးပြီးမလို့မင်္ဂလာရှိတဲ့စာလေးတွေနဲ့စာချင်ပါတယ်။ပြည်ကတောက်ကြံနေကြပဲကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းတမ်မတ်ကြီးဦးကျော်မထွန်းမြန်မာလူထုကိုစားကုလသမဂ္ဂအထွေထွေညီလာခံမှာထွက်ဆိုသွားတဲ့ဖြစ်ရပ်ကတော့အထူးကြဆုံးဖြစ်ရပ်ဖြစ်ပါရဲ့နော်ဒီကိစ္စနဲ့ပတ်သက်ပြီးရေးလာကြတဲ့သတင်းရှင်တွေတုံ့ပြန်မှတ်ချက်တွေကိုပြောပြပေးချင်ပါသေးအဲ့မှာဦးကျော်မထွန်းကဒီနိုင်ငံတကာအတွက်အင်္ဂလိပ်လိုလဲမိန့်ခွန်းပြောကြားတဲ့အပြင်ဒီမြန်မာပြည်သူတွေအတွက်ပါဆိုပြီးတော့မြန်မာလိုစကားနည်းနည်းလေးပြောသွားခဲ့တာပါသူပြောသွားတဲ့ထဲကတချို့တော့ကိုကောက်နှုတ်ပြီးပြန်ပြောရမယ်ဆိုရင်မတရားထိမ့်သိမ်းခံရတဲ့သူတွေချက်ချင်းပြန်လွတ်ပေးဖို့နိုင်ငံတော်အာဏာပြည်သူထံပြန်လည်ရရှိဖို့ဒီမိုကရေစီပြန်လည်ရရှိဖို့ဒီအရေးတော်ပုံအောင်မြင်ဖို့အတွက်အလွတ်အသီးသီးကနေပြည်သူပြည်သားတွေအားလုံးစီစီလုံးလုံးညီညီညွတ်ညွတ်နဲ့လက်တွဲဆောင်ရွက်နေတာအထူးကျေးဇူးတင်ရှိပါတယ်ဆက်လက်ဆောင်ရွက်သွားဖို့လည်းသူမြတ်တာရက်ခံတိုက်တွန်းပါတယ်အရေးတော်ပုံမုတ်ချအောင်ရပါမယ်လို့ပြောသွားခဲ့တာဖြစ်ပါတယ်ဒီမှာပြန်ပြောရေးလာကြတဲ့သတင်းရှင်တွေရဲ့ဒီ Facebook ဟောကမှတ်ချက်ကြီးကတော့ထောင်ခဏရှိပါတယ်ဒီမှာသတင်းရှင်မင်းမဟာဆိုတဲ့သတင်းရှင်ကမြန်မာပြည်သူတစ်ရက်လုံးရဲ့အလင်းပြကျဲတခြင်းဖြစ်နေဂုံယူလေးစားအလေးပြုလိုက်ရပါတယ်တဲ့ဥကြုံမထုံမိသားစုနဲ့တကွာတိုင်းသူပြည်သားလူများတို့ဘေးရန်ကင်းကွာစိတ်ချမ်းသာ၍လိုရာပန်းနိုင်လမ်းကင်နှိုင်းကြပါစေဆုတောင်းပေးလာပါတယ်ကြော်မောင်မောင်အောင်ဆိုတဲ့သတင်းရှင်ကလည်းမြန်မာပြည်သူတွေအတွက်အားစီတစ်ခွက်ပါပြည်သူနဲ့အတူရက်တည်ပေးသောတန်မကြီးခင်ဗျာလေးစားပါတယ်လို့ရေးလာပါတယ်MacTool ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့သူ့တံမှာဝန်းနေမှုတွေနဲ့ပြည်သူတွေကိုယ်စီထိရောက်ရှိခံစားရပါတယ်အားဖြည့်ရပါတယ်အမှန်တရားကိုရဲဝင်စွာရက်တည်ပေးလို့ကျေးဇူးတင်ပါတယ်မေတ္တာရှင်တံမကြီးရဲ့တန့်စင်ထွန်းဆိုတဲ့တော်ရှင်ကလည်းကျွန်တော်တို့အတွက်ဒီလိုဒိုင်းကတစ်ခုလိုမကဘဲနဲ့ຫນွေဦးတော်လန်ရေးအတွက်အားစေးတစ်ခွက်ဖြစ်ပါတယ်အဆုံးသတ်တိုက်ပွဲနှွဲဖို့ပဲကြံပါတော့တယ်လို့ဆိုလာပါတယ်ဟန်လွေအောင်ဆိုတဲ့တော်ရှင်ကတော့ဆရာဦးကျော်မိုးထွန်းလို့တမ်မက်ကြီးတွေများများဆဆကျွန်တော်တို့မြန်မာနိုင်ငံအရေးအတွက်အများကြီးလိုအပ်ပါတယ်ခင်ဗျာဆရာဦးကျော်မိုးထွန်းအခုလိုမျိုးပြည့်ပြည့်တသားနဲ့ကျွန်တော်တို့ပြည်သူတွေဘက်ကယက်တီပေးတဲ့အတွက်ဆရာကိုလေးလေးစားစားနဲ့အထူးကျေးဇူးတင်ပါတယ်ဆရာပြည်ပမှာရှိနေတဲ့တန်ယုံတမ်မက်ကြီးတွေအကိုတွေညီမတွေလည်းမြန်မာပြည်သူလူထုနဲ့ဆရာ PH ဘက်ကနေပြီးတော့ယက်တီပေးဖို့တောင်းဆိုအကူအညီတောင်းအပ်ပါတယ်တဲ့ထိန်လင်းဆိုတဲ့တော်ရှင်ကတော့ကျေးဇူးတင်လိုက်တာဆရာကြီးယောက်ျားတမဲမျက်ရည်များအောင်ကြောက်မိပါတယ်ဆရာရဲ့စကားများကြောင့်အင်အားတွေပိုတက်ခဲ့ပါပြီအရေးတော်ပုံအောင်ရမည်လို့ရေးလာပါတယ်ဒါကတော့ကျွန်တော်တို့ဒီခုနကပြောခဲ့တဲ့လိုမျိုးထောင်တောင်းချီတဲ့တော်ရှင်ရဲ့မှတ်ချက်တွေကတချို့ကိုတော်ရှင်ကြီးဒီလေးလိုင်းပေါ်က Facebook မကြည့်ဖြစ်တဲ့ဒီလေးလိုင်းပေါ်ကတော်ရှင်ကြီးလည်းသိရအောင်လို့နည်းနည်းပြောပြပေးတာပါနော်အခုဆက်ပြီးတော့ Messenger ကိုရေးလာကြတဲ့စာတွေကိုဖော်ပြပေးစီမှာတယ်ဒီမှာတော်ရှင်ကိုကိုစောကစာတူလူလေးလှမ်းပြီးရေးပြီးမေးလာတာပါဥချုံမိုးထွန်းကိစ္စဘာထူးလဲဗျာတဲ့ဟုတ်ကဲ့ပါကျမတို့ view မြန်မာဝိုင်းသတင်းဌာနအနေနဲ့သတင်းတွေကိုထူးရင်ထူးသလိုတင်ဆက်ပေးနေပါတယ်ဒါကြောင့်မို့စိတ်မပူပါနဲ့နော်ထူးတာနဲ့ဒီသတင်းနဲ့ပတ်သက်ပြီးထပ်ပြီးဆက်တင်မေးမြန်းတင်ဆက်ပေးမှလည်းဖြစ်ပါတယ် view အစီအစဉ်တွေကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်အခုနိုင်ငံအနှံ့ဖြစ်ပွားနေတဲ့လူလူစင်နာပြပွဲတွေနောက်ပြီးတော့သူတို့ကိုနှိမ်နှင်းနေတာကစစ်တပ်နဲ့ရဲတပ်ဖွဲ့ဒီလိုအခြေအနေမှာစစ်တပ်နဲ့ရဲတပ်ဖွဲ့ကိုလူတွေတော်တော်လေးကိုနာနာကျင်ကျင်ခံစားနေရပြီးတော့မုန်းတီးစိတ်တွေဖြစ်ပေါ်နေတယ်ဆိုတာသူတို့ရဲ့ရေးထားတဲ့မှတ်ချက်တွေစာရီကနေတွေ့ရပါတယ်ရှင်ဒါမဲ့လည်းဒီလိုကိစ္စရက်တွေမှာစစ်သားတွေရဲတွေအားလုံးအလုံးစုံမထောက်ခံပါဘူးဆိုတော့ရေးလာတဲ့သတင်းရှင်တယောက်ရဲ့စာကိုအခုဆက်ပြီးတော့ဖော်ပြပေးချင်ပါသေ
းမင်္ဂလာပါဗီဒီယိုရေခင်ဗျာဒီအပဝင်တခြားသောပြပအခြေဆိုင်မီဒီယာတွေဟာမြန်မာပြည်သူတွေကိုတော်တော်လွန်မှုနိုင်တာကိုတွေ့ရှိရတဲ့အတွက်ကျွန်တော်အနေနဲ့ဒီစာလေးကိုရေးလိုက်ရခြင်းဖြစ်ပါတယ်ကျွန်တော်ကတော့မြန်မာတပ်မတော်မှာတာဝန်ထမ်းဆောင်နေတဲ့တပ်မတော်သားတဦးပါလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးဒီအသတင်းဌာနအနေနဲ့ကျွန်တော်တို့တက်ပိုသိလိမ့်မယ်လို့ထင်ပါတယ်တပ်မတော်ကအာဏာသိမ်းထားပေမဲ့ကျွန်တော်အနေနဲ့ဒါကိုလုံးဝမထောက်ခံပါဘူးကျွန်တော်လိုပဲတပ်ထဲမှာတော်တော်များများကလည်းမကြိုက်ကြပါဘူးလူတရာရှိရင်90လောက်ကမကြိုက်သူ30ကကြားနေနဲ့20လောက်ကအုပ်ချုပ်သူအာဏာရှိသူနဲ့အထက်ဖားအောက်ဖိလူနည်းစုပါကျွန်တော်အနေနဲ့အဓိကပြောချင်တာကဒီအုပ်ချုပ်မှုရန်တရာကြီးတစ်ခုလုံးကို တမတော်ကထိချုပ်ထားတဲ့ဆိုပေမဲ့အောက်ခြေမှာအကွဲကွဲအပြည့်ပြည့်ဒါကိုစစ်ကုံလို့စစ်တပ်ကထွက်ပြေးခြင်းတဲ့လူတွေအများကြီးပါလက်ရှိလည်းပြင်းနေတဲ့သူတွေတတတမှာငားရောက်တယ်မနေပါဘူးဒါတွေကိုစစ်တပ်အကြီးအကဲတွေကအထက်ထိရောက်အောင်မတင်ရကြပါဘူးကျွန်တော်ပြောချင်တာကစစ်စစ်တုံးကလို့မဟုတ်ပဲဆန္ဒပြခေါင်းဆောင်တွေပြည်သူတွေအနယ်ဒီပါတီအနေနဲ့တမတော်သားတွေပါဝင်လာအောင်စီရင်ဖို့ပါဘယ်လို ရဲဘော်တွေကိုလူရမသွင်းတာအာဏာသိမ်းတာဟာနိုင်ငံတော်နဲ့တမတော်ကောင်းစားရေးမဟုတ်ပဲလူတစုကောင်းစားရေးအတွက်လုပ်နေတာစစ်တပ်ကလူခွင့်ရေးချိုးဖောက်နေတာဘလို့ချိုးဖောက်လဲဆိုတော့စစ်သားတိုင်းစစ်သားတိုင်းတတ်ထဲဝင်မယ်ဆိုရင်မပြော၅နှစ်ပြော၅နှစ်ပေါင်း၁၀နှစ်ဆယ်နှစ်ပြည့်ပြီးမှဆန္ဒရှိရင်ဆက်လက်တာဝန်ထမ်းဆောင်ပေးပြီးမရှိရင်ထောက်ခွင့်ပေးပါရန်ဒါပေမဲ့ဆယ်နှစ်မကအနည်း၂၀ပြည့်တာတောင်ထောက်ခွင့်မရှိတာအာမခံချက်အပိုင်းမှာဆိုရင်လဲစစ်သားတွေနိုင်ငံရေးလုပ်လို့မရပါဘူးအထက်ကအမိန့်မရရှိပဲကိစ္စတစ်ခုခုဆောင်ရွက်ရင်နိုင်ငံတော်ပုံကံမှုပါဆွေစဉ်မျိုးဆက်အထိတည်ရောက်မှုရှိပါတယ်တမရသားတွေလူတို့နဲ့ပူးပေါင်းလို့အရေးတော်ပုံအောင်မြင်ရင်ဒီစစ်သားတွေအတွက်ခိုင်မာတဲ့အာမခံချက်ကြားရပါမယ်။ပြည်သူတွေသွေးချောင်းစီးမာတွေနေ့စဉ်နဲ့အများဖမ်းဆီးခံရတာတွေမမြင်ကြတော့ဘူးဗျာ။အရေးတော်ပုံမှာစစ်သားနဲ့ရဲပါလာရင်စစ်အာဏာသိမ်းကောင်စီကိုဖြုတ်ချနိုင်မှာပါ။ကျွန်တော်တို့လည်းမျှော်လင့်နေပါတယ်။ပြည်သူနဲ့အတူရပ်တည်သွားမှာပါ။အကယ်၍များအရေးချင်းလူအုပ်ကိုထိမ့်ဖို့ပြစ်မိတ်ပေးရင်တော့ကျွန်တော်ပြစ်မဲ့ကြီးကပြည်သူဘက်ကိုမဖြစ်စေရပါဘူး။ဒါကျွန်တော်ရဲ့ရပ်တည်ချက်ပါ။ပြည်သူတွေကစစ်သားနဲ့ရဲဆိုတော်တော်ကိုမုန်းနေပါပြီ။ဒါပေမဲ့လည်းပြည်သူ့ဘက်တော်သားတွေလည်းရှိသေးတယ်ဆိုတာကိုချပြပေးပါအောင်။အချိန်နေနဲ့အချိန်ခါအရသာမလှုပ်ရှားကြတာပါ။လှုပ်ရှားလို့မရအောင်လဲတပ်တစ်ခုနဲ့တစ်ခုချိန်ထားပြီးသားပါ။ဒီတပ်ကလှုပ်ပြီဆိုတာနဲ့ဘေးတပ်ကအမုန်းလာကြိတ်မှာပါ။ဒါကြောင့်အားလုံးပါဝင်လာဖို့လိုပါတယ်။ပါဝင်လာဖို့အတွက်လည်းစီယုံလုံဆော်ပေးဖို့ပြန်ခံပါ။တပ်တစ်ကဆံပြလှုပ်ပြရင်
ချင်းကကျွန်တော်ရဲ့စာကိုဖော်ပြတဲ့အခါမှာကျွန်တော်ရဲ့အကောင့်နံပါတ်ကိုမဖော်ပြဖို့မြစ်တာရက်ခံပါတယ်တဲ့။စစ်သားတွေတုံးတဲ့အကောင့်တွေဖုန်းနံပါတ်တွေကိုတိုင်းစစ်ဌာနချုပ်ကနေမှတ်တမ်းထိမ့်သိမ်းထားတာရှိလို့ပါဆိုပြီးဒီတော့အရှင်ရေးလာပါတယ်ရှင်။လွင်မိုးကျော်ဆိုတဲ့တော့အရှင်ကတော့
ကဲကြပါအောင်မိဟီယာတမားတွေကိုလည်းအကူအညီတောင်းပါတယ်။အိုးရှင်ကမိခနာပြက်တာနဲ့အသေးပူရဲလေးအေးပေးစနစ်မရှိရင်အသက်ရှူပါကြက်ပါတယ်။ညထီတာဆိုမူလေးကုန်မယ်။တောင်ဝင်အိုးရှင်ကားပါကင်မြေအောက်ထဲမှာအင်ဂျင်နီယာကျောင်းသားလေးတွေတော်တော်များများပြိတ်မိနေပါတယ်။မိတွေလည်းဖြတ်ထားတော့အသက်ရှူရဲကြက်ပြီးတော့နေရထိုင်ရတာလုံးဝအဆင်မပြေတော့ပါဘူး။တတအပေါ်ရောအောက်ရောပတ်ချလဲဝိုင်းထားတဲ့အနေအထားမျိုးလို့လုံးဝထွက်လို့မရဘူးဖြစ်နေပါတယ်
။အောင်းနိုင်ဦးဆိုတဲ့သွားရှင်ကလည်းမင်္ဂလာပါဗီဒီယိုရေဗီဒီယိုလေးပို့ချင်လို့ပါ။မြမပြည့်အချိန်ကြီးကြောင့်ပို့လို့မရပါဘူး။ဘလို့နည်းနဲ့ VOC ကိုပို့ရမလဲအကြံပေးပါနဲ့။ဟုတ်ကဲ့ပါ။တကယ်တော့ VOC ကိုဗီဒီယိုပို့မယ်ဆိုရင်ဒီသွားရှင် Messenger မှာစာရေးလာတာမလို့ကျွန်မအဲ့ဒီကနေပြောလဲပြန်ပေးလိုက်ပါတယ်နော်။ကျမတို့ကိုအိစာရေးတဲ့နေရာမှာပဲဗီဒီယိုတွေပို့ထားနိုင်ပါတယ်။တခြားသောရရှင်တွေလည်းအဲ့လိုနင်းနေပဲဗီဒီယိုပို့ထားပေးတာဖြစ်ပါတယ်။ဒီမှာဗီဒီယိုတွေတက်ပုံနေဗီဒီယိုကိုပို့မယ်ဆိုရင်ဟိုပို့ခြင်းတဲ့သူအနေနဲ့နည်းနည်းလေးတည်တည်တဲ့အချက်လေးကိုကျမရှင်းပြပေးခြင်းပါတယ်။နောက်ပြော့ဒီအခုနားထောင်နေကြတဲ့သောရရှင်တွေအားလုံးရောဒီ Facebook လိုမျိုး Social Media လူမှုကွန်ရက်ပေါ်မှာဒီတက်ပုံနေတင်ဗီဒီယိုတွေတင်ပြီး share လုပ်တဲ့အခါမှာတည်တည်တဲ့အချက်လေးတခုကိုပြောပြခြင်းပါတယ်ရှင်။တကယ်လို့တော်ရရှင်နေနေအခုဒီဆန္ဒပြပွဲတွေရဲ့ဗီဒီယိုတွေတက်ပုံတွေကိုကိုရိုင်းရိုက်ကူးတယ်ဒီ Facebook လူမှုကွန်ရက်ပေါ်မှာတင်မယ်ကိုရဲ့တက်ပုံတွေနဲ့ဒီရုပ်သံဖိုင်တွေကိုလည်းအများပြည်သူသိအောင်လို့သတင်းမီဒီယာတွေကိုလည်းတုံ့ပြန်ပေးခြင်းနဲ့ဆိုရင်တော့ဒီဆန္ဒပြတက်ပုံတွေဗီဒီယိုတွေမူရင်းရိုက်ကူးတင်ပေးသူတွေအနေနဲ့မိမိရဲ့တက်ပုံနဲ့ဗီဒီယိုတွေကိုပြည်တွင်းပြည်ပသတင်းဌာနမီဒီယာတွေကိုတုံ့ပြန်ပြုပါတယ်မိသူမဆိုကူးယူဖော်ပြခွင့်ရှိပါတယ်လို့ရေးပေးထားပြောပေးထားရင်တော့သတင်းမီဒီယာတွေကအဲ့ဒီဟိုတက်ပုံနေဗီဒီယိုတွေကိုလွတ်လွတ်လပ်လပ်ယူပြီးတော့သုံးဆွဲခွင့်ရှိမှာဖြစ်ပါတယ်အဲ့လိုရေးမပေးထားဘူးဆိုရင်တော့သတင်းမီဒီယာတွေအနေနဲ့လိုက်နာရမယ်မူပိုင်ခွင့်ဥပဒေကြောင့်ဘယ်တက်ပုံဘယ်ဗီဒီယိုကမှဒီခွင့်ပြုချက်မရှိဘဲနဲ့အွန်လိုင်းပေါ်ကနေပြီးကူးယူဖော်ပြလို့မရပါဘူးရှင်ဒါလေးတစ်ခုပဲသိစေချင်ပါတယ်နော်သတင်းရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်နော်သောရရှင်တွေအတွက်မြတ်တာတိလက်ဆောင်တချင်းလေးတို့နဲ့ဖြောပြပေးဦးမှာဖြစ်ပါလိမ့်။ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာတိလက်ဆောင်ကဏ္ဍမှာဒီတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရေးကနေစာပို့မယ်ဆိုရင်VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတအမှတ်855
ဇင်းကုန်စာလိုက်ကြီးဆိုပြစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒါဆင်းနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်နေကြိုးစိုးနေပါရှင့်။အခုတော့ဒေါ်ဆင်းနေကိုမေတ္တာဒီလက်ဆောင်မြမတချင်းလေးတို့နဲ့ဆက်ပြီးတော့ဖြောပြပေးကြပါရှင့်။ဒေါ်ဆင်းနေအားလုံးနဲ့ဒီတချင်းလေးကိုသိချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။ထို့အပြင်တည်ဆိုထားတဲ့ညီလေးရေဆိုတဲ့တချင်းကဒီလိုလူတို့ရဲ့အားတစ်ခုဖြစ်ပါစေလို့တောင်းဆိုပြနေပါတယ
်။ဘုံညီလေးရဲ့ရင်ကြီးချက်နဲ့သက်ရှင်ခြင်းကတောင်းတပါ။ဘာနဲ့ဒီအားမင်းတယောက်သက်သက်ကိုပုံလေးပုံရဒီသာစင်သာလူတွေတောင်းလို့ရစူးစားကြတဲ့အခါမင်းအသာစိတ်ကိုမီးပုံရှုံနိုင်ပါ။ဘုံညီလေးရဲ့လုံးပေါ်ကတော့ပြောလိုက်ကြောင်းနေပေါ့စစ်တန်ရဲ့ဒီဝါရဲ့အနေစိတ်ပဲဖြစ်ပြီးတော့အမှန်ကြားတဲ့သာပဲမှရင်ဒီလိုတိုက်ခိုက်ကြတဲ့အခါမင်းစနဲ့ဘဝကိုစမ်းလို့သာနိုင်မှာလူကြီးပေါ်မှာကြားတယ်ဒုသာတုံးတို့ရှာတယ်ဒုသာနဲ့ရင်ဆိုင်နိုင်တုံးလုံးသူ့ဟုတ်လားလူကြီးပေါ်မှာโยธาจงเจ้าเตยต้องต้องโกชาเปปิตันนายมามิจเจโลกาจีตายาโกต้องโนยีเสเนลูกเอลีเจ้าชิโกวาลูลาไรโกมาชิเตเตชา
ช่วยเจียสุทาเรนีเลยเยซะเรปะชิงโกนาเซนเกจายาบาญะมานายเงเนนายเงดะกากะเยตาเปปูลาเรฟิวเอญะมาบาตอราชินีเยวีบันจันเปซาเรရင်ဖွင့်စာရီနဲ့တည်စင်းတောင်းလာရီကိုတင်းနှွေရီနဲ့ညာဝိုင်းနဲ့တင်းနှလာနေမနေ့ပိုင်းအချိန်တွေမှာမြမကြီးကပေးစာများအခြေချင်းကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖိုင်းယူနာဆင်နိုင်တဲ့အပြင်ဗီဒီယိုမြမဝိုင်း Facebook စာမျက်နှာကနေပြောထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြောင်းနားထောင်နိုင်လို့ဗီဒီယို Internet စာမျက်နှာနဲ့ဖုန်းပေါ်က View App တို့မှာတွားပြီးနားထောင်နိုင်ပါတယ်။ကျမတို့ရဲ့အင်တာနက်အစာမျက်နှာလိပ်စာက burmese.voanews.com ဖြစ်ပါတယ်။ကျမအေးသနာဆိုပါ။ video ကိုလည်းစာရေးကြပါအောင်နော်။ဒေါ်ရရှင်ရဲ့အားလုံးချမ်းသာချမ်းမြေ့ကြပါစေရှင်
။ဘုံကြီးလေးရဲ့အနာတော့ပေါ်ဟုတ်တာပြောလိုက်ကြောင်းနေပေါ့။တချင်ရဲ့ဒီဝါရဲ့အနေသိပေကိုမြင်ပြီးပါ။အမှန်တရားတွေကပဲမှရင်ဒီကိုတိုက်ခိုက်ကြတဲ့အခ
ါအခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာတလှပြေလာပါပြီ။ဒါကိုလက်မခံဘဲနိုင်စင်ရက်ဆက်ဆန့်ကျင်ဆန္ဒပြတဲ့ပြည်သူတွေကိုအာဏာပိုင်တွေဘက်ကပိုးပြီးပြင်းထန်တဲ့အင်အားသုံးဖြုတ်ခွင်းမှုတွေလှုံ့ဆော်လာနေတာပါ။ဖေဖော်ဝါရီလ28ရက်တနင်္ဂနွေနေ့မှာ No Sea Alliance ပြည်လုံးချုပ်တပိတ်ဆင်ခဲ့သူတွေ၊ကျောင်းဆရာဆရာမတွေ၊ဆရာဝန်တွေအပါအဝင်ဌာနဆိုင်ရာတွေကဝန်ထမ်းတွေအာဏာသိမ်းထားတဲ့စစ်တပ်ကိုအာခံတဲ့ CDM အကြမ်းဖက်လှုပ်ရှားသူတွေ Generation C လူငယ်အဖွဲ့တွေနဲ့အလွန်အသီးသီးကလူဒန်းစားမျိုးစုံဟာအာဏာပိုင်တွေဘက်ကဖြိုခွင်းမှုကိုရှောင်ရှားပြီးဆက်လက်ဆန္ဒပြနေကြတာဖြစ်ပါတယ်။မြန်မာနိုင်ငံတဝန်းစစ်တပ်အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုအာဏာပိုင်တွေဘက်ကပြစ်ခတ်နှိမ်နှင်းမှုကြောင့်တနိုင်ငံလုံးမှာဆိုရင်တော့လူ20ဝန်းကျင်တေဆုံးသွားပြီးအများအပြားအဖမ်းဆီးခံနေရတာပါ။မြန်မာနိုင်ငံမှာတနင်္ဂနွေနေ့ငင်းချမ်းစွာဆန္ဒပြတဲ့ပြည်သူတွေကိုအချမ်းဖက်နှိမ်နှင်းဖြိုခွဲမှုကြောင့်တည်ဆုံးမှုတွေနဲ့အပြင်းထန်ဒဏ်ရာရမှုတွေတိုးလာတဲ့အတွက်ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကပြင်းပြင်းထန်ထန်ရှုတ်ချကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတက်ဖန်ဒူဂျာရစ်ကတနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်မြန်မာနိုင်ငံမှာငင်းချမ်းစွာဆန္ဒထုတ်ဖော်နေသူတွေကိုစစ်အာဏာရှင်ဘက်ကတစ်ဖက်သက်တိုးပြီးရဲရဲစက်စက်ချေမှုန်းနေတာကြောင့်ကမ္ဘာကလည်းတုံ့ပြန်မှုတွေတိုးမြင့်လှုံ့ဆော်မှုကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်တောမတ်စ်အန်ဒရူးစ်ကတနင်္ဂနွေနေ့မှာ Twitter ကနေပြောပါတယ်။
ဒီလိုလောက်ရတွေကိုရှုံချအောင်ပတ်စံနဲ့ပြောနေတာအတွက်ကျိုးစိုးပေးမယ်အပြောနဲ့မလုံလောက်တဲ့လက်တွေလှုပ်ဆောင်ဖို့လိုအပ်တယ်လို့ပြောကြလိုက်တယ်လို့ကျင်ညာချက်တစ်စောင်းကိုပါထုတ်ပြန်လိုက်တာပါတနင်္လာနေ့မနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စီဇန်လေးပြောင်းလဲထုတ်လွှင့်ပေးနေတာပါတောတာရှင်ပေါင်းဘေးအန္တရာယ်အမျိုးမျိုးကနေခင်းဝေးနိုင်ကြပါစေ
This program has come